Welcome to the Voice of America in Burmese.
mingla si de mane khin chi ja ba de kya bio american dan ye 2019 khu ne july la 9 ye bodu ni mane khin a si zin ni go washington dc myo daw ga ni line no meter 3040 49 ro ga ni sa tin to lwin ni ba bi no nyaw win aw ma dik ni mane khin a si zin ni go taw win yu tin set ma ba kya
mingla mane khin ma kya dik ni mane phe de ni go ku jaw lwin ne jano jaw jaw tein chin ja ma ba ယောက်ကူရီးယားက အင်္ဂါနေ့မှာ ဒုံးကျည်စင် ဆက်သက် ဖြစ်လို့ ပြီးတဲ့ နောက် ဒီကနေ့မှာ လူငယ်ရေး ကောင်စီ တကယ်ပဲ အစည်းအဝေး တစ်ခု ကျင်းပ နိုင်ခြင်း ရှိ ပါတယ် အင်္ဂါနေ့က ကြာရောက်တဲ့ 242 မြောက် အမေရိကန် ဒေါ်လာရေးနဲ့ ခန်းနာကို နိုင်ငံ တော်ဝိုင်း ကျင်းပ ကြပြီး လူငယ်ရေးကို လည်း အထူးတင်ကျပ် ထားပါတယ် မြန်မာ နိုင်ငံမှာ ရောက်နေတဲ့ ကုလသမဂ္ဂ ဒုက္ခသည်များ ဆိုင်ရာ မဟာမင်းကြီးဟာ ဒီကနေ့ ဒေါ်အောင်ဆန်း စုကြည် နဲ့ တွေ့ဆုံမှု ရှိ ပါတယ် ဒီ သတင်းတွေ ပါဝင် တခြား နိုင်ငံ တကာ ထိပ်တန်း သတင်းတွေကို လည်း သိရ ပါမယ် ခင်ဗျာ
ဟုတ်ကဲ့ ပါ ခင်ဗျာ MMA ကိုခံ ပညာ မျိုးစုံ 3 လောကမှာ middleweight တန်း ကမ္ဘာ ချန်ပီယံ online and sango ba jao ba ma pai ton lo kho so ja ma da le
chuno ho indiana ma ka dao ma chuno promote dia wa ya chuno a ben nai nga le mwe yo chuno ya myanmar pya lo pya lo myanmar so ba ma ma cha bu
de di chang tadin ni pi set twe me myan gan ma na sin ya ma phit par de di chang ne du di yakai di ta ko yauk shi ni de kulathamaka maha min ji ye ne tou pyan che de ne atu naw lo sit twe myo ga အချင်းတရက်ကိုလည်းတင်ပြပေးသွားမှာဖြစ်ပါတယ်နောက်ပိုင်းမှာတော့အင်္ဂါညဗီအိုအေ ဒိုင်းရိုက် လေးလိုင်း
အစီအစဉ်ကိုလည်းတင်ဆက်ပေးအောင်ပါခုတော့ဘုံနုနိမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လင်တို့ပြောပြပေးပါအောင်ဗျာယောက်ကိုရီးယားကအင်္ဂါနေ့မှာဒုံးကျည်ဆန်သက်ပြစ်လွတ်ခဲ့တဲ့ပေါ်ဗိုလ်ဒူးနေ့မှာတော့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အရေးပေါ်တကယ်အစည်းအဝေးတစ်ခုကျင်းပနိုင်ခြင်းရှိပါတယ်ဒီအစည်းအဝေးကျင်းပဖို့အမေရိကန်ဘ က်ချင်းပြည့်ပဲ့ထင်းတုံးကြီးဖြစ်မယ်လို့အမေရိကန်စစ်ဖက်လိလဆန်းစစ်သူတွေကတန်းရရှိနေပါတယ်။မြောက်ကိုရီးယားဘက်ကုလသမဂ္ဂကတိုက်ခိုက်ရည်ယူမှုတစ်ခုပြီးတစ်ခုချထားပေမဲ့လည်းနျူကလ িয়ার လက်နက်ပိုင်ဆိုင်ရေးမြောက်ကိုရီးယားရဲ့ရည်မှန်းချက်ကိုဆွန့်လွတ်လောက်အောင်ဆွဲဆောင်စည်းရုံးဖို့ဘာမှလုပ်နိုင်တဲ့ပုံတော့မရှိပါဘူး။အခုနောက်ဆုံးမြောက်ကိုရီးယားကဒုံးကြီးဆန်းသက်ပြတ်လွတ်တဲ့ပေါ်မြောက်ကိုရီးယားရဲ့အဓိကမာမေးနိုင်ငံလည်းဖြစ်လုံခြုံရေးကောင်စီရဲ့လက်ရှိအလှည့်ကျောက်အုပ်ဌာနလည်းဖြစ်တဲ့တရုတ်နိုင်ငံကိုလည်းကတိကောက်ဖြစ်စေခဲ့ပါတယ်။တရုတ်အနေနဲ့မြောက်ကိုရီးယားကိုထိန်းထားနိုင်မှုစ조사တဲ့နေရာမှာထိုးတက်မှုလုံးဝမရှိသလောက်ဖြစ်နေတဲ့ပုံရပါတယ်။ဒီတော့တွင်မှာပဲမြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေရောအမေရိကန်နဲ့တောင်ကိုရီးယားအကြားကြီးမားတဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေကိုရောရပ်ထားဖို့လိုတယ်ဆိုတာရုရှားနဲ့တရုတ်တို့အကြားသဘောထားတူညီကြပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ချိန်ချောမှုအန်ဒရယ်ကြီးထွားလာနေတာကိုရင်ဆိုင်ရေးသူတို့ရဲ့အစီအစဉ်ကိုတွန်းအားပေးလို့ဆောင်ဖို့တရုတ်သမ္မတရှီကျင့်ဖြစ်နဲ့ညှိနှိုင်းသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာပါတယ်။လုံးကြီးစံသက်ပြစ်လို့မှုတစ်ခုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကအင်ကာနေမှာကြေညာပြီးနိုင်ယီပိုင်းအတွက်မှာပဲသမ္မတပူတင်ကအဲ့ဒီလိုကြေညာတာ
ပါ G20 လို့ခေါ်တဲ့ကမ္ဘာစစ်မှုထိပ်သီးနိုင်ငံ20ရဲ့နှစ်ပတ်လည်ပုံမှန်အစည်းအဝေးကိုလာမယ့်တောက်ချနေကြလို့ရှိရင်ဂျာမနီနိုင်ငံ Hamburg မြို့မှာစတင်ပါလိမ့်မယ်အခုတည်းကဆန္ဒပြဆန့်ကျင်မှုတွေဟာ Hamburg မြို့မှာရှိနေပါပြီအဲ့ဒီ G20 အစည်းအဝေးကိုအမေရိကန်သမ္မတတော်နဲ့ထရန့်လက်တယောက်မှာဖြစ်ပြီးတော့ဆန္ဒပြသူတွေကလည်းအဲ့ဒီမှာစခန်းချထားသလိုလုံခြုံရေးရဲတွေကလည်းကင်းလက်စောင့်ကြည့်နေကြပါပြီ။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ကြာသပတေးနေ့မှာတွေ့ဆုံကြဖို့ရှိပြီးတော့အဲ့ဒီမှာရာသီဥတုပြောင်းလဲမှုကိစ္စနဲ့ကုန်သွယ်ရေးကိစ္စတွေမှာတော့သဘောထားကွဲလွဲမှုတွေရှိနိုင်ပေမဲ့လည်းအကြမ်းဖက်မှုနှိမ်နင်းရေးကြိုးပမ်းချက်တွေအကြောင်းဒီမြောက်ကိုရီးယားကအခုတော်လုံဆောင်နေတဲ့မစ္စိုင်းတုံးချီစမ်းသပ်မှုအကြောင်းနဲ့တရုတ်နိုင်ငံကသမရိတွေကိုဈေးပေါပေါနဲ့ရောင်းချနေတဲ့အကြောင်းစတဲ့ကိစ္စတွေမှာတော့သဘောတူပြီးတော့ဆွေးနွေးကြဖို့ရှိနေပါတယ်။G20 အစည်းအဝေးမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတထရန့်တို့လည်းတရားတွေ့ဆုံကြဖို့ရှိပါတယ်။သဘောတူညီမှုတွေရှိသလိုသဘောကွဲလွဲမှုတွေလည်းရှိနေတာကြောင့်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မျှော်လင့်ချက်တိမ်ထားဖို့လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကသတင်းထုတ်တွေကို G20 ဆွေးနွေးပွဲမတိုင်ခင်မှာပြောဆိုခဲ့ပါတယ
်။ဇူလိုင်လ4ရက်တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုရဲ့တည်ခတ်ပါခင်ဗျာ။ဇူလိုင်လ4ရက်အင်္ဂါနေ့ဟာအမေရိကန်ပြည်ထောင်စုရဲ့242မြောက်လွတ်လပ်ရေးနေ့ဖြစ်တာနဲ့ညီတနင်္ဂနွေလုံးမှာလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေပျော်ပွဲရှင်ပွဲတွေကျင်းပကြပါတယ်။အခု VOE ကသတင်းကြေညာနေတဲ့အချိန်ကနေနောက်တနင်္ဂနွေခွဲလောက်ကြာမြန်မာစံတော်ချိန်မနေ့၈နာရီမိနစ်40ပတ်ဝန်းကျင်မှာတော့ Washington DC မြို့တော်က VOE အသံလွှင့်ဌာနရုံးချုပ်တည်ရှိတဲ့နေရာနဲ့မလက်မကန်က National Mall လို့ခေါ်တဲ့အမျိုးသားရှင်ပြန်မှာမီးရှို့မီးပန်းတွေပြစ်ဖောက်မဲ့အစီအစဉ်ရှိပါတယ်။နှစ်စဉ်လွတ်လပ်ရေးနေ့တိုင်းကျင်းပတဲ့ဒီပွဲတော်ကိုလူထောင်ပေါင်းများစွာလာရောက်လေ့ရှိပြီးအမျိုးသားဥယျာဉ်ပန်းခြံဌာနကရင်းမြင်ပတ်ပတ်လည်မှာခြံစည်းရိုးရှိကြီးတွေနဲ့ကာယံထားပြီးတော့ရင်းပြင်တွင်ဝင်ရောက်မဲ့လူတွေကိုစစ်ဆေးမဲ့ဂိတ်တွေကိုလည်းချထားပါဗျ။ အမေရိကန်ဒေါ်လာရင်းစစ်ပွဲစတင်ခဲ့တဲ့မက်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မှာတော့မီးရှို့မီးပန်းပစ်ပေါက်တာကိုလူပေါင်း9သိန်းလောက်လာကြည့်မယ်လို့ခန့်မှန်းထားပြီးအဲ့ဒီလူအုပ်ကိုကောင်းငင်ကနေစောင့်ကြည့်ဖို့အတွက်ရဲတပ်ဖွဲ့ကအဝေးထိန်းဒရုန်းယာဉ်ကိုလွှတ်တင်ထားပါတယ်။နယူးယောက်မြို့မှာလည်းမီးရှို့မီးပန်းပစ်ပေါက်ချိန်အတွင်းနဲ့အခမ်းအနားကျင်းပတဲ့တခြားနေရာတွေမှာတဲတွေအပြည့်တင်ထားတဲ့ထရက်ကားဒါဇင်ပေါင်းများစွာကိုရဲတပ်ဖွဲ့ကချထားပါတယ်။ပြင်သစ်နိုင်ငံနီးစ်မြို့မှာ2016ခုနှစ်ဇူလိုင်လ14ရက်နေ့ကပြင်သစ်တော်လှန်ရေးနေ့ Bastille Day အခမ်းအနားကျင်းပချိန်တွင်ကုန်တင်ထရက်ကားတစ်စီးနဲ့လူအုပ်ထဲကိုအတင်းမောင်းဝင်တိုက်ခိုက်တဲ့ဖြစ်ရပ်မျိုးမဖြစ်အောင်ကာကွယ်ဖို့အတွက်တဲကားတွေကိုချထားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့စစ်ဖက်မိသားစုတွေကိုသမ္မတအင်ပီရိုအပြင်ဘက်မှာအစားအစာတွေချက်ပြုတ်ကျွေးမွေးအပ်ခံပြီးတဲ့နောက်မီးရှို့မီးပွဲနယ်ပြဖောက်တာကိုအဲ့ဒီမိသားစုတွေအင်ဖြူတော်ဝန်ထမ်းတွေနဲ့တူကြိရှိကြမှာဖြစ်ပါတယ်။
အာဖဂန်နစ္စတန်မှာအမေရိကန်စစ်အင်အားတိုးမြင့်ချထားမှုတစ်ခုတည်းနဲ့အာဖဂန်စစ်ပွဲအောင်နိုင်ရေးမှာထောက်ကူဖြစ်မှာမဟုတ်တဲ့အကြောင်းအထင်ကရအမေရိကန်ထက်လွှတ်တော်မတ်တကသမ္မတ Trump ကိုသတိပေးလိုက်ပါတယ်။အာဖဂန်စစ်ပွဲအောင်မြင်ရေးမှာအမေရိကန်ရဲ့တန်တမာရေးအရဦးစားပေးဆောင်ရွက်မှုတွေလက်ခင်းနေတာကြောင့်စိုးရိမ်ပူပန်မှုတွေရှိတယ်လို့လည်းအထက်လွှတ်တော်မတ်တကရှုမြင်ကြပါတယ်။ Republican Party ကအထက်လွှတ်တော်မတ် John McCain ဦးဆောင်တဲ့ဒီပါတီနဲ့ပေါင်းကလွှတ်တော်ကိုယ်စားလှယ်၅ဦးအဖွဲ့ဟာအာဖဂန်နစ္စတန်နိုင်ငံမျိုးတော်ကဘူးကိုအင်္ဂါနေ့ကရောက်ရှိလာခဲ့ကြပါတယ်။သမ္မတ Trump ရဲ့တာလီဘန်တွေကိုတိုက်ခိုက်နေနေရေးအစီအစဉ်တရက်ဒီလကုန်ပိုင်းမစခင်မှာပြင်ဆင်လေ့လာတဲ့အနေနဲ့လည်းအဲ့ဒီအမေရိကန်ထက်လွှတ်တော်အမတ်တွေအာဖဂန်ကိုရောက်နေကြတာပါ။တာလီဘန်သမုန်တွေကိုနေနေရေးမှာအခက်ကြုံနေတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုအကူအညီပေးဖို့ဒီအာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်စစ်သား8600လောဆယ်ချထားတာဖြစ်ပြီးတော့နောက်ထပ်ထောင်နဲ့ချီတဲ့အမေရိကန်စစ်သည်တွေထပ်ပြီးတော့ချထားလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ကမ္ဘာမှာအင်အားတောင့်တင်းဆုံးနိုင်ငံကအခုအာဖဂန်မှာဖြစ်နေတဲ့ပဋိပက္ခကိုအောင်မြင်မြင်ဖြေရှင်းနိုင်တဲ့ဒီလိုဖြေရှင်းနိုင်ရေးမှာဗျူဟာတရက်လိုအပ်တယ်။အဲ့ဒီဗျူဟာအတွက်တိုးတက်မှုတွေဖြစ်အောင်လှုပ်ဆောင်နေတယ်လို့အထက်လွှတ်တော်မှဂျွန်မကင်းကအာဖဂန်ခေါင်းဆောင်တွေနဲ့အတူသတင်းထုတ်တွေကိုပြောဆိုခဲ့ပါတယ
်။ UAV ရေကန်တရက်မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ဘူဒူနီမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးဖိလစ်ပိုဂရန်ဒီဟာဒီကနေ့နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပြင်ပြည်တော်စုအစိုးရဖွဲ့ဝင်ဝန်ကြီးတချို့နဲ့ပါတွေ့ဆုံမှုရှိပါတယ်။ဇူလိုင်လ10ရက်နေ့ကနေ6ရက်နေ့အထိ6ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံမှာရောက်နေတဲ့မစ္စတာဂရန်ဒီဦးဆောင်တဲ့ကုလသမဂ္ဂဖွဲ့ဝင်6ဦးပါဝင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဇူလိုင်လ4ရက်မနေ့တုန်းကရခိုင်ပြည်နယ်မော်နော့ခဲမြောက်ပိုင်းမှာရှိတဲ့ကျေးရွာတွေကဒေသခံတွေနဲ့တွေ့ဆုံပြီးဒေသတွင်ဖြစ်ပေါ်နေတဲ့အခြေအနေတွေကိုလေ့လာခဲ့တယ်လို့မြန်မာအစိုးရပြင်ကြားရေးဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာသတင်းဖော်ပြထားပါတယ်။မမင်းကြီးကသူတို့အဖွဲ့အနေနဲ့ဒေသအခြေအနေတွေကိုလက်တွေ့ကျကျသိရှိနိုင်ဖို့နဲ့ကူညီပေးနိုင်တဲ့ကိစ္စတွေကိုကူညီပေးဖို့အတွက်လာရောက်တာဖြစ်တဲ့အကြောင်းနဲ့ဒေသခံတိုင်းရင်းသားတွေရဲ့စကားသံတွေကိုကြားသိလိုတယ်လို့ပြောတဲ့အကြောင်းအစိုးရကတည်းကဖော်ပြထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုတရားမဝင်ရောက်လာခဲ့ကြတဲ့မြန်မာနိုင်ငံသားတွေကိုပြန်ပြီးတော့ခေါ်ယူဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစင်နာကမြန်မာအာဏာပိုင်တွေကိုထပ်ပြီးတော့တိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထုံးနဲ့ဝန်ကြီးချုပ်ဟာစီနာတို့မြို့တော်ဒါကာမှာမနေ့ကတွေ့ဆုံခဲ့ကြတော့အခုလိုတိုက်တွန်းခဲ့တာလို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာ3000ပဲမှတ်ပုံတင်တာဖြစ်ပြီးတော့မြန်မာပြည်ကဒုက္ခသည်4သိန်းကျော်ကိုခလုံးဝဲပေးထားတယ်လို့ဦးတောင်ထုံးကဝန်ကြီးချုပ်ဟာစီနာကပြောခဲ့တဲ့အကြောင်းသတင်းစာရှင်းလင်းပွဲတစ်ခုတွင်ဝန်ကြီးချုပ်ဟာစီနာရဲ့ပြန်ကြားအရာရှိကပြောတာကိုသတင်းတွေမှာဖော်ပြထားတာပါ။မြို့သားကြံပေဦးတောင်ထုံးပြောဆိုခဲ့တဲ့အထက်မှာတော့ဘင်္ဂလားဒေ့ရှ်မှာမြန်မာနိုင်ငံကတရားမဝင်ရောက်နေတဲ့ဒုက္ခသည်တွေရေဖြည့်ရှင်းဖို့လှုံ့ဆော်ချက်တရားဖြစ်နိုင်ငံသားစစ်စီရေးစနစ်တစ်ခုစတင်ဖို့မြန်မာဘက်ကစီစဉ်ထားတယ်လို့လည်းဆိုပါတယ်
။မတရားတင်တဲ့ဆက်သွယ်မှုဥပဒေပေါ်မှာဆက်ခွန်တင်တဲ့တရားစွဲခံထားရတဲ့သတင်းတော့သုံးဦးဟာရှမ်းပြည်နယ်မြောက်ပိုင်းတန်အန်းပလောင်လွတ်မြောက်ရေးတပ်ဖွဲ့ TNLS ကန်းကိုတွားခဲ့တာမှာနမ်ဆန်းကစစ်တပ်စစ်ဆေးရေးဂိတ်မှာခွင့်ပြုချက်ယူပြီးတွားခဲ့တာဖြစ်တယ်လို့ DVB သတင်းဌာနအကြီးအကဲဦးရေးချန်နိုင်က VOA ကိုပြောပါတယ်။ဒီနောက်တွေဟာနန်ဆန်းစစ်စေးကိမှာတာဝန်ယူနေတဲ့ဗိုလ်မှူးကြီးစီကနေခွင့်ပြုချက်ရခဲ့တယ်လို့လည်းဦးအေးချန်နိုင်ကပြောပါတယ်။ DNL စကန်ကအပြန်မှာဒီနောက်တွေဟာစစ်တပ်ရဲ့တခြားစစ်စေးကိကိုဖျက်ခဲ့ကြပုံရပြီးအဲ့ဒီစစ်စေးကိနှစ်ခုအကြားနားလည်မှုလဲခဲ့ပုံရတယ်လို့ဦးအေးချန်နိုင်ကပြောပါတယ်။ဒီချက်ကိုမတူညီတဲ့သတင်းမျက်နှာခုကနေရခဲ့တယ်လို့လည်းသူကဆိုပါတယ်
။ထိုင်းနိုင်ငံမှာမကြာခင်ကအစ်စ်ထုတ်ပြန်ခဲ့တဲ့လုံသမဆိုင်ရာစီကံချက်ဥပဒေကြောင့်ဒီဖမ်းဆီးရေးယူခံရမယ့်အရေးကိုစိုးရင်ပူပန်ပြီးတော့တောင်းနဲ့ချီတဲ့ရွှေပြောင်းလုပ်သမားတွေဌာနေကိုပြန်နေကြပါတယ်အ ခုတော့ဒီဥပဒေကိုဆိုင်းငံ့ထားဖို့ထိုင်းစစ်စွာကမနေ့ကပဲအထူးမိန့်ထုတ်ပြန်လိုက်ပါတယ်ထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာကထုတ်ပြန်တဲ့လိုက်တဲ့အဲ့ဒီအထူးမိန့်အရ2018ခုနှစ်ဇန်နဝါရီလ1ရက်နေ့ကိုနောက်ဆုံးထားပြီးတော့ထိုင်းနိုင်ငံအတွင်းကတရားမဝင်လုပ်သမားတွေမှတ်ပုံတင်ရမယ်လို့ဆိုပါတယ်မကြာခင်ကထုတ်ပြန်ခဲ့တဲ့လုပ်သမားဆိုင်ရာစည်းကမ်းချက်အစ်တွေအရတရားမဝင်လုပ်သမားတွေကိုမိမယ်ဆိုလို့ရှိရင်ထောင်ဒဏ်5နှစ်ထိကြာခံရနိုင်ပါတယ်အဲ့ဒီစည်းကမ်းချက်တွေကြောင့်အိန္ဒိယနိုင်ငံတွေဖြစ်ကြတဲ့မြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံကထိုင်းမှာလာပြီးတော့လုပ်နေကြတဲ့လုပ်သမားတွေကလူ3000လောက်ထိုင်းကိုပြန်ကုန်ကြတာပါ
Direct from Washington, the voice of America, VOA. ဘုဒ္ဓနေ့မနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနဲ့ကိုကျော်အောင်လွင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်တင်ဆက်ပေးနေပါရခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါရစေ။ MMA Middleweight တန်းကမ္ဘာချန်ပီယံပွဲကိုဆက်လက်ထိန်းသိမ်းသွားဖို့ကြိုးစားမှာဖြစ်တယ်လို့သူနေထိုင်ရာအမေရိကန်ပြည်ထောင်စု Maryland ပြည်နယ်ကိုပြန်လည်ရောက်ရှိလာတဲ့ကချင်အမျိုးသားအောင်လလန်ဆန်က VOA ကိုပြောကြပါတယ်မြန်မာနိုင်ငံမှာကျင်းပတဲ့သူ့ရဲ့ချန်ပီယံပွဲကိုရုတ်တံကနေကြည့်ရှုနေစဉ်တည်ဆုံသွားရတဲ့သူ့ရဲ့နေအိမ်ကိုကိုယ်တိုင်သွားရောက်ပြီးကူညီပေးခဲ့တာနဲ့ပတ်သက်လို့မေးမြန်းရမှာအောင်လအန်ဆန်ကအခုလိုစပြောပါတယ်
စိတ်မကောင်းလို့ပေါ်နေတာဘာလို့လဲဆိုတော့ကျွန်တော်ပွဲမှာကြည့်ပြီးတော့စိတ်လို့ရှားပြီးတေသွားဆိုရင်ကျွန်တော်စိတ်မကောင်းကျွန်တော်ကြောင်ရဖြစ်တာမဟုတ်တော့အားကစားသမားအချင်းချင်းနေနဲ့ကျွန်တော်ဒီမှာသူတို့တော့အားပေးတာပေါ့နော်အားစားသမားအသက်တာတော်တော်ခက်ခဲနော်ငွေကြီးရနေရခက်တယ်ဆိုတော့အဲ့လိုသူတို့အားသွားပြီးစနေပေါ့
ဟုတ်ကဲ့ဆိုတော့အခုအဲ့ Burmese Python ဆိုတဲ့နာမည်ရလာတဲ့အကြောင်းပြောပြပါဦးရှင
်ကျွန်တော်ဟို Indiana မှာကစားတော့ကျွန်တော် promoter တယောက်ကဟိုရကျွန်တော်ကပင်နိုင်ငံလဲမေးတော့ကျွန်တော်မြန်မာပြရလို့ပြောတော့မြန်မာဆိုတော့ဘာမှမကြားဘူးတဲ့ဒါပေမဲ့သူတို့ Indiana မှာလူကဟိုရ Burmese Python ဆိုတဲ့ဟိုမွေးသူတို့မွေးရလေမွေးတော့သူတို့ပြောအဲ့ဒီ Burmese Python ကြည့်လားဆိုတော့အဲ့ဒါကြည့်ရတယ် Burmese Python လာတဲ့နိုင်ငံပဲလို့ပြောအဲ့ဒီလို nickname မှာကျွန်တော် Burmese Python လို့ပေးလိုက်။အဲ့ဒီကျွန်တော်ကစားရင်ဒီမှာချုပ်တယ်လေ။ချုပ်တော့သူတို့ Burmese Python လို့အဲ့ဒီနာမည်ပေးလိုက်။
အဲ့လို Champion ဖြစ်လာဖို့ပေါ့နော်။စူးစမ်းခဲ့ရတဲ့အပိုင်းမှာ American ကိုအဲ့လိုရောက်ရှိလာတဲ့အချိန်ညောအချင်းချုပ်ပြီးပြောပေးလို့ရမလားရှင
်။ကျွန်တော်ဟိုအမေရိကန်လာတာပညာလာဆိုလို့ပြောလာတာ။မြန်မာမှာတုံးလို့ရတဲ့ပညာတောင်းအောင်ဆိုပြီးဒီလိုလာပြီးလာတင်တာမနော်။ကျောင်းသွားတဲ့တော့ကျွန်တော်ဟို Agriculture Science ဆိုတာတင်တယ်လေ။ကျွန်မအဲ့ဒါတင်ရင်းနဲ့ကျွန်တော် MMA ကိုမြန်စစ်ဝင်စားပြီးတော့ MMA ကိုစကားအာ16နှစ်ကနေစကားတယ်နော်အဲ့ဒါဆက်တင်ရင်းနဲ့ကျွန်တော်ဟိုဒီအမေရိကန်မှာပြန်နေဖြစ်သွား Bachelor degree ရပြီးတော့ MMA မှာစကားသွား2005နဲ့စကားသွားဆက်နေတော့ရှိ Mixed Martial Arts ကတိုင်းပေါင်းဆိုတော့ Box လို့ရတယ်ကန်လို့ရတယ်ထိုးလို့ရတယ်အာနပန်းလို့ရတယ်ချုပ်လို့ရတယ်လို့မျိုးတိုက်ရတုံးလို့ရပညာသားရဲ့ရန်ပါအဲ့ဒီဆိုကျွန်တော်ရန်နေတယ်ကျွန်တော်စကားတော့တိတ်နာမည်မကြီးသေးဘူးအခုတော့ရန်ပေါ်ပြီလားဖြစ်ပြီလူတိုင်းတော့ကြည့်ရဒီမှာအော်တနေ့ကိုကျွန်တော်ဒီပွဲအတွက်ကျွန်တော်6နိုင်လောက်ရှင်းရတယ်ပတ်မှာတစ်ခါလေးဆို9ရက်လောက်မှရှင်းရ
အခုအဲ့လိုဟို1 championship ဒီဘောလုံးပွဲအဲ့ဒီမှာဒီအရင် champion ကိုစိန်ခေါ်ပြီးတော့ထိုးတက်နိုင်ဖို့ပေါ့နော်တိုင်ပွဲအဆင်စင်နေဘလို့ရရှိခဲ့လဲပေါ့နော
်ဟုတ်စတော့ဟာ show အတိအမှန်ကစားရပေါ့နော်local show မှာကစားရတယ်။ Indiana နဲ့ Michigan နဲ့မှာ Illinois လို့ Atlantic City လို့မှာကစားရတယ်နော်။ local show နဲ့ကစားဒီမှာနောက်ဆိုရင် national show မှာကစားရတယ်။အခုကြည့်ရ international ပေါ့နော်။ World Championship ရော။ဒါပေမဲ့အရင်စားတဲ့အချိန်မှာတော့ကျက်ဆက်ရဘာမှမရအောင်။အရင်ရုံးကန်ရတာပေါ့နော်။အလုပ်ရောလုပ်ပြီးတော့ကစားရတယ်။ဒီ PP ပုံအောင်မြင်နိုင် local level မှာအောင်မြင်နိုင်။ Yeah regional ပေါ့နော် regional ပြီးမှ national and you know national promotion there have you come up shine လောက်ကစားပြီးမှ international level ရောက်လာ
အခုဒီ Vitaly Bagdash ကိုအောင်လာကကြံပြီးစိန်ခေါ်တဲ့စိန်ခေါ်ပြီးထိုးတဲ့အခါမှာဟိုတုံးခဲ့တဲ့နီးနာပေါ့လေအဲ့ဒါကိုရှင်းပြပေးလို့ရမှာရှင
်Bagdash ကျွန်တော် Best Martin ကစားတော့ဟိုအမှတ်နဲ့ရှုံးတယ်သူ Jakarta Indonesia မှာဒီနေ့ကပဲဂျန်နွေကဒီကဆိုရင် Bagdash ကလူတယောက်နဲ့တခြားတယောက်နဲ့ကစားရမယ်ဟာဖြစ်တယ်ဒါပေမဲ့ကျွန်တော်ပြောရဲဟိုမြန်မာပြည်မှာပွဲရှိရင်ညမျိုးအဲ့ဒီဖိုင်လိုရှော့ပေးနေတယ်အဲ့တော့ပြောထားတော့ကျွန်တော်ဟိုဇူလိုင်ဖြစ်တကယ်ဆက်ဆောင်ရမှာအဲဒါပေမဲ့မတော်တဆသူ့ရဲ့သူနဲ့ကစားရမယ်ကောင်က injury ဖြစ်သွားတယ်လေ injury ဖြစ်သွားတော့ January လမှာကျွန်တော်ဆယ်ရက်အတွင်းမှာပဲကျွန်တော် ခေါ်ပြီးတော့ကစားခံတယ်အဲ့တော့အကောင်းစီပဲလို့တော့မရဘူးเนาะအဲ့ဒီပွဲမျိုး you can throw contract မှာပြောထားတာဟိုမြန်မာပြည်မှာအကြေရှင်ရင်း rematch ရအောင်ဆိုပြီးတော့ contract မှာရေးထားအဲ့တော့ကျွန်တော်ရှင်းတော့ကျွန်တော်ပြန်သွားပြီးတော့ဟို game plan လုပ်ရမှာเนาะသူလက်အားသေးမကောင်းလို့ဆိုတော့ပြည်ရအဲ့တော့ boxing ပို့ကျင့်ပြီးတော့ကျွန်တော်ဒီပွဲမှာ boxing မှာ boxing ကျွန်တော်နိုင်အောင်ဆိုပြီးကျွန်တော်ပြသားတယ်
အဲ့တော့ဒီအခုချန်ပီယံမှာအခုလူရဲစိတ်ဝင်စားမြန်မာနိုင်ငံမှာလည်းပြိုင်နေနောက်ပြီးတော့ကမ္ဘာချန်ပီယံတယောက်အနေနဲ့ပေါ့နော်ကချင်တိုင်းသားပထမဆုံးကြိမ်ဆိုတော့ဘယ်လိုသဘောထားရှိပါလဲရှင
်အားကစားသမားအနေနဲ့ရောကျွန်တော်ပြောချင်တာကျွန်တော်တယောက်ပဲဖြစ်လို့ကျွန်တော်အောင်မြင်တာဟုတ်ဘူးကျွန်တော်အတင်းနဲ့ကျွန်တော်ဟိုအားလုံးကျွန်တော်ကူညီပြီးတော့ဒီလိုကျွန်တော်ဆရာရင်ကျွန်တော်အတင်းသားအားလုံးကူညီပြီးတော့ဒီလိုဟာအောင်မြင်တော့ပေါ့နော်အဲ့လိုပဲမြန်မာပြည်မှာလည်းလူများတိုင်းမျိုးစီလုံးပြီးလုံးတော့ပုံအောင်မြင်နိုင်ရအချင်းချင်းပဲတိုက်ခိုက်နေတော့တိုးတက်မဲ့လားရှိမှာမဟုတ်ဘူးအခြေကျွန်တော်ကမြန်မာပြည်ပြန်ပြီးတော့တိုးတက်မယ်ဆိုရင်ရောအချင်းချင်းပဲတိုက်နေအချင်းချင်းပဲရံဖြစ်နေတော့ကဘာမှာပြန်လို့ရမှာမဟုတ်
ဘူးအောင်လာအန်ဆန်အနေနဲ့ဒီကနေပြီးတော့ဘယ်အထိရှောင်လန်းဖို့အခြေအနေရှိလဲရှင
်အခုဆက်ကစားဖို့အချိန်မှန်ကြီးရှိတယ်အဲကျွန်တော်ကဘတ်ကိုတိမ့်ထိန်ပြောဆက်ကစားချင်တော့ကျွန်တော်အားရှိတဲ့အချိန်ထိကျွန်တော်နေကောင်းတဲ့အချိန်ထိကျွန်တော်ကစားချင်သေးတယ်နော်။နောက်ဒီ MMA ကတိုင်းပေါင်းဆိုတော့ပြင်ဖို့အများကြီးရှိသေးတယ်။ကျွန်တော်စက်ဖို့အများကြီးရှိသေးတယ်။ကျွန်တော်တင်ဖို့အများကြီးရှိသေးတယ်။အဲ့ဒါအားလုံးပြီးတော့ကျွန်တော်ဒီမှာတင်ပေးဖို့ဆိုပြီးတော့ကျွန်တော်ကြောင်းဖွင့်ချင်တယ်နော်။ဒီမှာဒီမှာကျွန်တော်ဒီလိုမျိုးချုပ်ကစားဆယ်နှစ်ကျော်ပြီ။အဲ့ဒီဆယ်နှစ်ထဲမှာ6နှစ်လောက်ကအရင်ခက်ခဲရတယ်။လိုတဲ့နဲ့မရဘူး။အရင်ကြိုးစားခဲ့ရတယ်။စေရောရန်နာခဲ့ရရအဲ့အဲ့ကအရင်ခက်ခဲ့ရလူငယ်တွေပြောချင်တာအဲ့လိုစိတ်တင်းတင်းထားပြီးတော့စေစားနိုင်နေချင်တာမဟုတ်တော့လို့
မင်းညနေကမေးမြန်းတင်ဆက်ခဲ့တာပါခင်ဗျာအခုတော့စစ်တွေမျိုးကအချင်းကြီးတက်ကိုလည်းတင်ပြကြင်ပါတယ်စစ်တွေမျိုးဒါပိုင်းကယ်ဆယ်ရေးစခန်းကမွတ်စလင်တချို့ကိုဒေသခံတချို့ကတက်ခိုက်တာကြောင့်2ဦးသေဆုံးပြီး6ဦးဒဏ်ရာရသွားပါတယ်ပြစ်မှုကျူးလွန်သူတွေကိုဖမ်းမိနိုင်ရေးအနာပိုင်းနေဆောင်ရွက်နေစေဖြစ်သလိုစစ်တွေမြို့မှာလည်းလုံခြုံရေးတင်းကျပ်ထားပါတယ်ဒီအခြေအနေကိုတော့မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာ
ပါစစ်တွေမြို့ရောင်နေဦးစိတ်ကန်းကိုရဲလုံခြုံရေးတပ်သားတို့အဆောင်အရှောင်နဲ့တွားရောက်တဲ့ဓားပိုင်ကဲဆဲရေးစခန်းကမွတ်စလင်အဖွဲ့တစ်ဖွဲ့ကိုဒေသခံတွေကဝိုင်းပြီးခင်းနဲ့ပောက်တာကြောင့်တဦးသေဆုံးပြီးတခြားအဖွဲ့ဝင်6ဦးစလုံးဒဏ်ရာရခဲ့ပြီး2ဦးကိုတော့အတွင်းလူနာအဖြစ်ဆေးရုံတင်ထားရပါတယ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေကတေဆုံးဒဏ်ရာရမှုကိုအတည်ပြုပါတယ်
။စိတ်ကမ်းကဒင်းနဲ့ပေါက်တော့ကြတော့အဲဒီမှာမောင်နှုကိုမောင်နှုဆိုတာကအသက်50နှစ်အဖအဒူးချက်ကူဆိုတော့သူကအဲဒီဂဲရီနဲ့ပြစ်တဲ့အတွက်ပြောင်းနေရာမှာတေဆုံးတယ်။တေဆုံးတော့ကျန်တဲ့ထိခိုက်ဒဏ်ရာရတဲ့လူတွေကိုကျွန်တော်တို့ဆက်ပြီးပြည်သူစေုံကိုပို့ဆောင်ပို့ဆောင်ပေးတဲ့အခါမှာအဲဒီကျန်တဲ့လူတွေကဒဏ်ရာမဆိုးရင်ကမဆိုးရင်ရတဲ့တန်ရက2ယောက်ပဲကျန်တယ်။ကျန်တဲ့4ယောက်ကိုသူကတည်းကစောင့်ပြန်ဖို့
ခဲနဲ့ဝိုင်းပြီးပောက်ခဲ့သူတွေကိုတော့ဖမ်းဆီးရမိရေးဆောင်ရွက်နေတယ်လို့ဦးစော်ထေးကပြောပါတယ
်။ဝိုင်းရောအဲ့လိုခဲနဲ့ပောက်လို့လူတို့တွေကျန်တဲ့လူတွေလည်းဟိုဖိတ်ပေါက်ခေါင်းပြဲပေါ့နော်ဒီလိုမျိုးတွေဖြစ်ရတဲ့အတိဖြစ်သွားတဲ့အတွက်အဓိကပါဝင်ပတ်သက်တဲ့တရားခံတွေကိုကျွန်တော်တို့ကအများဆုံးဖော်ထုတ်ဖို့ဖော်ထုတ်ပြီးတော့အများဆုံးဥပဒေနဲ့အရေးယူဖို့အဲ့ဒါကိုကျွန်တော်တို့ဒီနေ့ဆိုရဒီနေ့ရတဲ့ဖွဲ့ကိုလည်းပြောထားပြီးဖြစ်ပါတယ်အဲ့ဒါကိုလည်းသူတို့ဟိုရတဲ့ဖွဲ့ကဆောင်းနေပ
ါစစ်တွေမျိုးဓားပိုင်ကဲဆေးစခန်းမှာခိုးလုံနေကြတယ်အခုတိုက်ခိုက်ခံရသူတွေကစစ်တွေတရားရုံးမှာတက်သေးထွက်ဆိုကြမဲ့စခန်းတွင်းက12ဦးပါအဖွဲ့စီးနေတဲ့ကားနောက်ကနေတီးတံကားဒစင်းနဲ့ကပ်ပြီးတော့လိုက်ပါလာကြပြီးတဲ့နောက်မှာရဲစခန်းမှာလုံခြုံရေးတောင်းခံပြီးစစ်တွေမျိုးကရောင်နေဦးစိတ်ကန်းကိုတွားရောက်ခဲ့ကြတာဆိုပြီးလဲဦးစော်ထေးကပြောပါတယ
်ရောင်နေဦးစိတ်ကန်းကိုဘာကြောင့်သွားလဲကျွန်တော်အခုမေးရမေးတဲ့ချိန်မှာမော်တော်ဟောင်းဝယ်ဖို့အတွက်လက်ကိုသွားတယ်လို့ပြောတယ်အဲ့ဒါသူဒေသခံတွေကအဲ့သူတို့ကြံနေအတိုင်းဝိုင်းဘာသာမျိုးအတိုင်းဝိုင်းဒေသခံတွေဖြစ်တယ်အဲ့ဒီကားပေါ်ကဆင်းပြီးတော့ရောင်နေစကန်းကိုရောက်တယ်ရောက်ပြီးတော့အဲ့ကားပေါ်ကဆင်းပြီးတော့စိတ်ကမ်းမှာကြည့်နေတဲ့ချိန်မှာအဲ့မှာကြံတာဖြစ်တယ်လို့ပြောတယ်ကြံတာဖြစ်ပြီးတော့အဲ့မှာရှိတဲ့ဒေသခံတွေကဘာမျိုးခင်းနဲ့ပေါက်တယ်ဆိုတဲ့ဖြစ်ပြန်ပြီးရ
တိုက်ခိုက်ခံရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးစစ်တွေမျိုးကတော့အခင်းဖြစ်ပွားပြီးနောက်မှာလုံးကြုံရေးတိုးမြင့်ဆောင်ရွက်ထားပြီးအခုချိန်ထိအခြေအနေတည်ငြိမ်တယ်လို့လည်းဦးစော်ထေးကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာအခုကိစ္စဖြစ်ပွားခဲ့တဲ့အပေါ်စနစ်တကျစုံစမ်းကြိုတွယ်နေတယ်လို့ဦးစော်ထေးကပြောပါတယ် ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ဥစောထေကအခုလိုပြောပါတယ်
ဒုက္ခသည်တွေနဲ့ပတ်သက်လို့ဟို UNHCR ရဲ့ mandate ကဒီဒုက္ခသည်တွေကို humanitarian assistance တွေပို့ဒုက္ခသည်တွေရဲ့အာရတဲ့ရလိုက်တဲ့ပေါ့နော်အကာအကွယ်သူတို့ကိုစောင့်ရှောက်မှုဒါတွေနဲ့ပတ်သက်လို့အဓိကသူ့ရဲ့ mandate ကတာဝန်ရှိတာဖြစ်ပါတယ် first finding mission နဲ့ဟိုသက်ဆိုင်ခြင်းမရှိပါဘူးအဲဒါကြောင့်မို့လို့ကျွန်တော်တို့ကဒီမှာ main key keys နဲ့လက်ခံပြီးတော့ဖော်ပြပေးတာဖြစ်ပါတယ်သူ့ရဲ့ UN ကုလသမဂ္ဂကပေးထားတဲ့သူ့ရဲ့လုပ်ပိုင်ခွင့်နဲ့အခွင့်အာဏာဒီဟာကဒုက္ခသည်ရေးကိစ္စဆက်သွယ်ဖြစ်ပါတယ
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းဓာပိုင်ဒုက္ခသည်စခတ်ကိုတွားရောက်ခဲ့သေးတာဖြစ်ပါတယ်။ဓာပြင်မောင်တော်မြို့နယ်ကိုလည်းတွားရောက်ခဲ့တယ်လို့ရခိုင်စိုးရနယ်ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နယ်လည်းမနေ့ပြန်ဗုဒ္ဓဟူးနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင
်။မသိငီတိုင်းဖြစ်ပါတယ်ခင်ဗျာ။ဒါနဲ့တစ်ဆက်ထင်းမှာပဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးမနေ့တုန်းကရခိုင်ပြည်နယ်ဒုက္ခသည်စခန်းတချို့ကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။သူ့ရဲ့ရခိုင်ခီးစဉ်နဲ့ပတ်သက်လို့အလွှာပေါင်းစုံကလူတွေရဲ့အမြင်တွေကို VOA သတင်းတော့မေခါကစူးစီးတင်ပြထားပါတယ်
။ UNHCR ရဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့ရခိုင်ပြည်နယ်ကို၃ရက်ကြာရောက်ရှိနေပါတယ်။ရခိုင်ကချင်နဲ့ကရင်ပြည်နယ်တွေမှာအကြမ်းဖက်ပရိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအရေးကိုယ်တိုင်တွားရောက်လေ့လာပြီးဖြေရှင်းကင်တွယ်နိုင်ဖို့အတွက်လှုံ့ဆော်သွားဖို့ရှိနေပါတယ်။ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတော့အရင်ကအကြမ်းဖက်ပရိပက္ခတွေဖြစ်ခဲ့တဲ့စစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကိုတွားရောက်ပြီးစစ်တွေမျိုးအပြင်ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်နေတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ငြိမ်းချမ်းစွာတူနေထိုင်နိုင်ဖို့အတွက်အဖြေရလက်ကောင်းတစ်ခုထွက်နိုင်ဖို့ကြိုးစားသွားမယ်လို့လည်းသူကပြောဆိုထားပါတယ်။ကုလသမဂ္ဂမဟာမင်းကြီးရဲ့ရခိုင်ခီးစဉ်အပေါ်မှာအမျိုးမျိုးရှုမြင်သုံးသပ်မှုတွေရှိနေပါတယ်။ငြိမ်းချမ်းစွာတူနေထိုင်နိုင်ဖို့အတွက်ကုလသမဂ္ဂအနေနဲ့ဈာဝင်ညှိနှိုင်းပေးဖို့ဆိုရင်လက်ရှိမောင်တော်ပြဿနာဟာရခိုင်နဲ့မူဆလင်အတိုင်းဝိုင်းနှစ်ခုကြားကပြဿနာတစ်ခုလို့ပဲမယူဆဖို့စစ်တွေမျိုးမီမျိုးဖတ်တဦးဖြစ်တဲ့
တရားမဝင်ဝင်ရောက်နေတဲ့လူတွေရဲ့ဟိုနေနေကျူတော်လာမှုကြောင့်ဖြစ်တဲ့ပြဿနာသာဖြစ်တယ်။အဲဒါကိုကုလသမဂ္ဂကတကယ်ဖြစ်စဉ်ကြီးအမှန်ကိုလွှဲပြီးတော့ရခိုင်နဲ့ပင်လီပြဿနာလို့ဖော်ညွှန်းပြီးတော့ရောင်းဝင်ဆွေးနွေးမယ်ဆိုတဲ့ကိစ္စတော့ဒါလမ်းကြောင်းအမှန်မဟုတ်ဘူးလေ။ခိုးဝင်ကျူတော်ပြီးတော့နော်ဒီမှာကြမ်းဖက်မှုတွေလုပ်နေတဲ့လူတွေကိုတရားဥပဒေရပဲတရားဥပဒေစိုးမိုးရေးရပဲဒါအရင်ဆုံးဆောင်ရွက်ရလိမ့်မယ်။
အကြမ်းဖက်ပရိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသကြားကောင်းတောင်ကျေးရွာကအစ္စလမ်ဘာသာဝင်ကျေးရွာအုပ်ချုပ်ရေးမှူးစွတာမိန်ကတော့ကုလသမဂ္ဂမဟာမင်းကြီးရခိုင်ဒေသကိုလာရောက်တာနဲ့ပတ်သက်လို့ခုလိုမှတ်ချက်ပေးပါတယ
်။ရောက်တယ်လို့ကြားဖို့ပါတယ်မသွေးသေးပါ။ကျွန်တော်ကတော့ဆောင်းပါတယ်လို့ယူဆပါတယ်။ကျွန်တော်ကတော့ပြည့်စုံနိုင်မယ်လို့ထင်တတ်တင်ပါတယ
်။မောင်နှောဒေသကရခိုင်မျိုးသားပါတီဝင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းလှဆိုင်ကတော့နိုင်ငံတကာဘက်ကမကြာခဏဆိုသလိုလာရောက်ကတွိတ်ဆုံမှုတွေလုပ်နေပေမဲ့အခုချိန်ထိပြဿနာကိုဖြေရှင်းပေးနိုင်ခြင်းမရှိတာကောတစ်ဖက်သက်လှုပ်ဆောင်မှုတွေနဲ့ပြစ်တင်မှုတွေလုပ်နေတာကောကြောင့်ပြည်သူတွေအနေနဲ့ကကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေပေါ်မှာယုံကြည်မှုခက်လာတယ်လို့ပြောဆိုလိုက်ပါတယ်။
ဟုတ်ပါအဲတော့ကိုယ်စလေးကနေဟိုဒုက္ခသည်စခန်းနေဖွဲ့သူတို့အဖွဲ့တွေလာနိုင်ငံတကာပြည်သူတွေလာနေနော်ဟိုပြဿနာတစ်ခုဖြစ်တယ်လဲသူတို့နိုင်ငံအခြားဘုတ်တန်တမတွေလာလိုက်ဒါပေမဲ့သူတို့လာတာလာရပြတခါလေးပြင်းနေတဲ့ကိစ္စဘင်္ဂလီခေကအရေးကတခါမှပြင်းနေတဲ့ကိစ္စလို့မမြင်ဘူးအခုနောက်ဆက်တဲ့ပြဿနာတွေကသူတို့လာလိုက်တယ်ဆွေးနွေးတယ်ပြောတယ်ပြီးပြဿနာကြီးထွားလာတယ်ပဲတွေ့တယ်ပြင်းနေနိုင်ဖို့အရေးတော့မတွေ့ဘူးကျွန်တော်တွေ့ကြုံရတယ
်ကော်ဖီအာနန်ရဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့ကုလသမဂ္ဂမဟာမင်းကြီးရဲ့ရခိုင်ခီးစဉ်ပေါ်မှာခုလိုမှတ်ချက်ပေးသွားပါတယ
်ကျွန်တော်ပြန်လာတော့သူတို့အလုပ်သူလားလောက်တာပဲလေဟိုကုလသမဂ္ဂဟိုဒီဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံဆိုတာဟိုတို့ငယ်ပွင့်ထားတာပဲဒုက္ခသည်ရှိတဲ့နေရာကိုသူတို့လာပြီးတော့လေ့လာတယ်ပေါ့အဲ့ဒီအလုပ်သူလားလောက်တယ်လို့ပဲကျွန်တော်ထင်ပါတယ်ဒုက္ခသည်များရှိတဲ့နေရာကိုသူတို့လာပြီးတော့သူတို့ဘယ်လိုလုပ်နိုင်မလဲဆိုတော့သူတို့ရဲ့ mandate ပေါ့လေသူတို့ရဲ့ဟိုလောက်ရမယ်တောင်းဝင်ဝတ္တရားများကိုဘယ်လိုဆောင်ရွက်နိုင်မလဲဆိုတော့သူတို့လာလေ့လာတယ်လို့ပဲကျွန်တော်အဲ့လိုထင်ပါတယ်ခင်ဗျာ
ဒီလ6ရက်နေ့အထိမြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာလက်နက်ကင်ပြိပက္ခတွေရှိနေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာရှိနေတဲ့ဒုက္ခသည်တွေစီကိုတော့တွားရောက်တွေ့ဆုံမှာမဟုတ်ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်မြန်မာအစိုးရတာဝန်ရှိသူအချို့နဲ့နေပြည်တော်မှာတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်။
ပြည်ဝသတင်းနောက်အမေခါရဲ့သတင်းပြပိုချက်ဖြစ်ပါတယ်အခုတော့နိုင်ငံကသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလို့နှစ်ဦးဟာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာတောက်ကြနေကျင်းပမဲ့ G20 ကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံ20ရဲ့ထိပ်သီးညှိစည်းဝေးပွဲအတွင်းရာသီဥတုပြောင်းလဲမှုနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေမှာထိတ်တဲရင်ဆိုင်မဲ့အလားအလာရှိနေပါတယ်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့တရုတ်ကသမ္မတတွေဈေးပေါ်ပေါ်နဲ့ရောင်းချနေတဲ့ကိစ္စမှာတော့ခေါင်းဆောင်တို့သဘောထားတူညီလိမ့်မယ်လို့ဆိုတဲ့အကြောင်း VOA ဥရောပသတင်းတော့ Louis Ramirez ပြောတဲ့သတင်းကိုကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ
်ရတပ်ဖွဲ့ကကင်းလဲမှုတွေတိုးမြင့်လှုပ်ဆောင်လာနေတာနဲ့ဆန္ဒပြမဲ့သူတွေကလည်းယာယီစခန်းတွေချပြီးလှုပ်ဆောင်လာနေကြတာကြောင့်အခုသတင်းမှတ်ကွန်ဘိုင်းကိုဟမ်ဘတ်မြို့အနေနဲ့အလွယ်တကူဖြတ်တန်းရလိမ့်မယ်လို့ဘယ်သူမှမျှော်လင့်မထားကြပါဘူးဝန်ကြီးချုပ်အင်္ဂလာမာခဲကတော့သူမအနေနဲ့အားလုံးကသဘောတူနိုင်တဲ့အခြေအနေမျိုးရနိုင်အောင်စူးစမ်းလှုပ်ဆောင်သွားမယ်လို့ပြောကြားထားပါတယ်။ဒါပေမဲ့လည်းအမေရိကန်အစိုးရနဲ့သဘောတူညီချက်ရနိုင်လိမ့်မယ်လို့သူမကမျှော်လင့်မထားပါဘူး
။ Ich glaube, da gibt es ein hohes Maß an Gemeinsamkeit und in anderen Fragen gibt es ein hohes Maß an Unterschied und deshalb
တူညီတဲ့အကြောင်းအရာတွေကတော့အများကြီးရှိပါတယ်။တစ်ဖက်မှာလည်းမတူညီတာတွေကအများပြားရှိနေပြန်တော့ဆွေးနွေးမှုတွင်ဘာတွေဖြစ်လာမယ်ဆိုတာကိုကျမအနေနဲ့ကြိုမပြောလိုပါဘူး။အဆုံးသတ်မှာအကြောင်းအရာအားလုံးအတွက်ဘုံသဘောတူညီတဲ့ယက်တီချက်မျိုးထွက်လာမယ်လို့ကျမမျှော်လင့်ပါဘူး။ဒါပေမဲ့နိုင်ငံတကာတန်တမာရေးရာကိစ္စတွေနဲ့သက်ဆိုင်တဲ့ကိစ္စရဲ့အားလုံးကိုစဉ်းစားချင်းချင်းပြီးရိုးသားစွာဆွေးနွေးကြဖို့တော့လိုပါတယ်
။သမ္မတထရမ့်ကတော့တမနီတင်သွင်းမှုတွေအပေါ်အခွန်တိုးမြင့်ကောက်ခံတာဒါမှမဟုတ်အကန့်အသတ်နဲ့တင်သွင်းခွင့်ပြုတာမျိုးရဲရင်ပြတ်သားစွာလှုပ်ဆောင်မဲ့အစီအစဉ်ရှိကြောင်းပြောပါတယ်။ဒါဟာရွေးကောက်ပွဲအတွင်းသူမဲဆွဲခဲ့တဲ့America First လို့ခေါ်တဲ့ American ဦးစားပေးမဟာဗျူဟာအရ American ရဲ့စက်မှုလုပ်ငန်းတွေကိုအကာအကွယ်ပေးမဲ့အစီအစဉ်ဖြစ်ပါတယ် G20 ခေါင်းဆောင်တွေဘက်ကလည်းအဲ့ဒီလိုလှုပ်ဆောင်လာမှာကိုထိတ်လန့်နေကြတာလို့ British နိုင်ငံ Middlesex တက္ကသိုလ်ကနိုင်ငံရေးစီးပွားရေးပညာရှင် Tim Evans ကပြောပါတယ
် What he's doing, he's throwing all kinds of cards up in the air, NAFTA, critique of climate change,because he actually wants
to look near ga phit chin na de a long go thauk pya ni de taw phit ni de upama a phin tu a mye dan we ban ni de nafta ro ya di u du pyaung lae mu ne sai ne kaisa do ma tu ga a sa ga ni pyan mi lo swin nwe hni nai lo de taw shi ba de chana tin ma de a song tat ma ro a long a chu myat shi se me lut lat swa kong twe ye go tu le lo chin mong ya ba de da bi me tu ga ba go pho thauk pya ni de le so ro upama a phinသူတော်ကောင်းအောင်ဆောင်နေတဲ့တရုတ်နိုင်ငံလိုမျိုးပေါ့ပွင့်လင်းမြင်သာမှုရှိဖို့ပြောနေပေမဲ့လည်းလက်တွေ့လုံးမပြနိုင်ဘူးဒါကြောင့်ဒီထိပ်သီးစည်းဝေးဟာအင်အားကြီးနိုင်ငံတွေချင်းချင်းထိတ်တိုက်တွေ့ကြမယ်ပွဲပါပဲ
ထရမ့်ရဲ့အဲ့ဒီလိုချင်းချောက်ပြောဆိုမှုတွေကရလတ်တော့ထွက်လာခဲ့ပါတယ်နေတိုမဟာမိတ်အဖွဲ့ဝင်တွေအနေနဲ့သူတို့ရဲ့ကာကွယ်ရေးသုံးစရိတ်ကိုတတ်မှတ်ထားတဲ့စံချိန်မီအောင်တိုးမြင့်လှုပ်ဆောင်ခြင်းမရှိရင်အမေရိကန်အနေနဲ့လက်တွဲလှုပ်ဆောင်မှာမဟုတ်ဘူးလို့ပြောလိုက်ပြီးတဲ့နောက်နေတိုအဖွဲ့ဝင်တွေဘက်ကတိုးမြင့်လှုပ်ဆောင်တာမျိုးတွေတွေ့လာရပါတယ်ပြီးတော့တခါNAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုဆုတ်ဖြဲပစ်မယ်လို့သမ္မတထရမ့်ကချင်းချောက်ပြီးတဲ့နောက်မက္ကဆီကိုနဲ့တရားတင်ပို့ရေးဆိုင်ရာသဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံကတာမဏိတွေကိုဈေးပေါပေါနဲ့တင်ပို့ရောင်းချနေတာကြောင့်အမေရိကန်နဲ့သမဂ္ဂပဲဗြိတိန်နဲ့ဂျာမနီအပါအဝင်တခြား G20 နိုင်ငံတွေကအလုပ်အကိုင်တွေပါဆုံးရှုံးကုန်တဲ့အတွက်ကြောင့်ဆိုပြီးအမေရိကန်ခေါင်းဆောင်တွေကအခုအချိန်မှာတရုတ်နိုင်ငံကိုပြစ်မှတ်ထားကင်တွယ်ဆောင်ရွက်လာနေပါတယ်။ဥရုယာတီပြောင်းလဲမှုဟာG20 ခေါင်းဆောင်တချို့အတွက်ကြီးမားတဲ့ကိစ္စရဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံကတမနီတွေကိုဈေးပေါပေါနဲ့တင်ပို့ရောင်းချနေတဲ့ကိစ္စကအားလုံးနဲ့ဆိုင်တဲ့အကြောင်းအရာဖြစ်တာကြောင့်ဒီကိစ္စကိုဦးစားပေးဆောင်ရွက်ကြလိမ့်မယ်လို့မျှော်လင့်ထားပါတယ်။တကယ်လို့ပြခေါင်းဆောင်တွေအကြားဘုံသဘောတူညီချက်ရလိုက်နိုင်မယ်ဆိုရင်တော့ဟမ်ဘတ်မြို့ကလမ်းမတွေပေါ်မှာအခုသတင်းပတ်အစောပိုင်းကတည်းကရောက်နေခဲ့ကြတဲ့ဆန္ဒပြသူတွေရဲ့အမြင်သဘောထားတွေနဲ့လုံးဝဆန့်ကျင်တဲ့ရလထွက်ပေါ်လာမှာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စုံဝင်းလိုင်းပြောပြခဲ့တာပါမကြခင်အစီအစဉ်နောက်ပိုင်းမှာအင်္ဂါည VOA ဒိုင်းလိုင်းလေးလိုင်းအစီအစဉ်နဲ့အင်္ဂလိပ်သင်ကန်းစာကိုလေ့လာနိုင်ကြမှာဖြစ်ပါတယ် VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပ
ါ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကဗိုလ်တူနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနိုမီတာ32 kilohertz 925လိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 5995နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ကြမှာတော့
ဟိုတရားဝင်တဲ့အလို့သမားတွေလွတ်လွတ်လပ်လပ်ဒီကာမှတ်တိုင်တွေယထာမှတ်တိုင်တွေဥပမာပတ်သက်ဖို့ရှိတဲ့လူတွေဆိုလို့ရှိရင်လည်းပဲလင်းရင်ကံဒီပြန်လို့ရအောင်အဆင့်
မကြာခင်ပြန်လည်ထုတ်လွှင့်တဲ့အခါမှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်ပြက်ကိုကျောင်းလွင်ကတင်ပြထားပါတယ
်မြန်မာအနေနဲ့ဖွင့်ကိုဖွင့်ပေးရလိမ့်မယ်ဆိုတဲ့ခေါင်းစဉ်နဲ့ဘန်ကောက်ပို့သတင်းစာရဲ့အဒီတာအာဘော်မှာမနေ့တုန်းကဖော်ပြထားပါတယ်မြန်မာအာဏာပိုင်တွေဆက်ပြီးတော့ဆောင်ရွက်နေတဲ့လုပ်ရက်တွေကမြန်မာနိုင်ငံနဲ့နိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေတယ်ဆိုတာနဲ့စတင်ထားပါတယ်မကြခင်တုန်းကသူ့လို့သူလုံနေကြတဲ့သတင်းသမား3ဦးဖမ်းဆီးခံရတဲ့ကိစ္စနဲ့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးသူတွေကိုလက်မခံဘူးလို့ပြောလိုက်တဲ့ကိစ္စတွေမှာဘာမှခိုင်လုံတဲ့အကြောင်းပြချက်တွေလည်းမရှိဘူးဒီလို့ရက်တွေဟာဒီမိုကရေစီသူရဲကောင်းဒေါ်အောင်ဆန်းစုကြည်ရဲ့အစိုးရအတွက်အမဲဆက်တွေပဲဖြစ်တယ်လို့ဆိုပါတယ်နောက်တစ်ပတ်ထဲမှာဖမ်းဆီးခံသတင်းတော့3ဦးရှမ်းပြည်နယ်ကတရားရုံးမှာရုံးထုတ်တဲ့အခါသူတို့တွေထောင်ဒဏ်3နှစ်စီကြာခံရဖို့ရှိနေပါတယ်ဒီမိုကရက်တစ်မြန်မာအတန်ကသတင်းသမား2ဦးနဲ့အေအိုရီမဂဇင်းကသတင်းသမားတူတို့ကိုတရားမဝင်အဖွဲ့အစည်းနဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အရေးယူဖမ်းဆီးထားတာပါတရားမျှတမှုမရှိတဲ့အဲ့ဒီဥပဒေဟာဗြိတိရှ်ကိုလိုနီနယ်ချဲ့တွေရေးဆွဲသွားခဲ့တဲ့ဥပဒေတစ်ခုဖြစ်ပြီးတော့နယ်ချက်ဆန့်ကျင်သမားလည်းဖြစ်မြမလွတ်လပ်ရေးရဲ့သူရဲကောင်းလည်းဖြစ်ပြီးဒေါအောင်ဆန်းစုကြည်ရဲ့ဖခင်ဗိုလ်ချုပ်အောင်ဆန်းကအဲ့ဒီဥပဒေကိုဆန့်ကျင်ခဲ့တာပါလို့ဆိုပါတယ်ရခိုင်ဒေသအတွင်းတင်းမာမှုတွေနဲ့ပတ်သက်ပြီးတော့လေလာစုံစမ်းမှု UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကကျွမ်းကျင်သူတွေကိုစုစည်းပြီးတော့ရုံးတစ်ခုဖွဲ့ထားပါတယ်။မြန်မာနိုင်ငံညာ၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရဲ့ပြောဆိုချက်အရကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေရောသူတို့ရဲ့ဝန်ထမ်းတွေပါမြန်မာပြည်တွင်းမှာလာရောက်ခွင့်မရှိတဲ့အတွက်သူတို့ကိုပြည်ဝင်ခွင့်ဗီဇာမပေးနိုင်ဘူးလို့ဆိုပါတယ်။ဒီလို့ရဟာအစိုးရကနေလူနည်းစုတွေပေါ်ဆက်ဆံနေမှုတွေကိုဖုံးကွယ်ထားရလဲရောက်ပါတယ်လို့ Bangkok Post သတင်းစာရဲ့အဒီတာအပေါ်မှာဖော်ပြထားပါတယ်။နောက်တစ်ခါမြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကရှီဟောင်းဖျားဒေသတွေကိုကဘာလက်ခီးတွေပို့ပြီးတော့စိတ်ဝင်စားအောင်လှုပ်ဆောင်ကြဖို့တိုင်ပင်နေကြတဲ့အကြောင်းကိုလည်းဘန်ကောက်ပို့သတင်းစာမှာပဲမနေ့တုန်းကဖော်ပြထားပါတယ်နိုင်ငံတစ်ခုရီမန်းချက်တစ်ခုဆိုတဲ့ခေါင်းစဉ်အောက်မှာလှုပ်ရှားကြမှာဖြစ်ပြီးတော့ကမ္ဘောဒီးယားနိုင်ငံကအန်ကောဝတ်ဖျားကျောင်းရှိရာစီရန်ရီဖ်ဒေသနဲ့ပုဂံရှီဟောင်းဒေသတွေမှာကဘာလက်တွေပို့ပြီးတော့ရောက်လာအောင်စီစဉ်ကြဖို့နောက်ဆုံးဆင်ဆွေးနွေးမှုတွေကိုနှစ်နိုင်ငံပူးပေါင်းပြီးတော့လှုပ်ဆောင်နေကြတဲ့အကြောင်းကမ္ဘောဒီးယားခီးသွွားဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးခမာတိုင်းသတင်းကဖော်ပြတယ်လို့ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။အန်ကောဝစ်ဖျားကျောင်းနဲ့ပကံဒေတာဟာရာစုနှစ်တစ်ခုထဲမှာထူထောင်ခဲ့ကြတာဖြစ်ပြီးတော့တမူထူးခြားမှုတွေကိုစီရှိကြတဲ့နေရာတွေလည်းဖြစ်ပါတယ်။ဥရောပနဲ့အရှေ့လယ်ပိုင်းဒေတာကလာကြမဲ့ကမ္ဘာလက်ခီးတွေကိုမြန်မာနဲ့ကမ္ဘောဒီးယားကရှီဟောင်းဒေတာတွေစီကိုခေါ်ဆောင်လာဖို့ Emirates လေကြောင်းလိုင်းကနေပြီးတော့ဆောင်ရွက်ဖို့ရှိနေပါတယ်။ဒူဘိုင်းကနေပြီးတော့ရန်ကုန်နဲ့ဖနွန်ပင်ကိုနေစဉ်လေရင်ပြန်တမ်းမှုလဲစီစဉ်နေကြတာပါကမ္ဘောဒီးယားဟာထိုင်းနိုင်ငံနဲ့လဲအခုလိုမျိုးနှစ်နိုင်ငံပူးပေါင်းပြီးတော့ခရီးသွားလုပ်ငန်းမြင့်တင်ရေးကိုလှုပ်ထားတာပါလာမယ့် 2018 ခုနှစ်ထဲမှာမြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကခရီးသွားဝန်ကြီးတွေသဘောတူလက်မှတ်ရေးထိုးကြဖို့စီစဉ်ထားတယ်လို့မြန်မာ Times ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ Bangkok Post သတင်းစာမှာဖော်ပြထားပါတယ်ပုဂံဒေသရှီအောင်ဖျားရီနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကို London က The Independent သတင်းစာမှာမနေ့ကဖော်ပြထားပါသေးတယ်ပကံဖျားတွေဘောကိုကဘာလက်ခီးတွေတက်ခွင့်ပိတ်တော့မယ်လို့မြမရင်ကျင်းမှုဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ဆောင်းမရှင် Helen Coffee ကရေးသားထားတာပါနေဝင်ချင်းနဲ့နေထွက်ချင်းတွေကိုချီရှုကြဖို့ပကံဖျားတွေနောက်ခံတဲ့မိဘုံမြန်တွေလွင့်မျောနေတာကိုတပ်ပုံရိုက်ကြဖို့နမကြီးဖျားတွေရဲ့ထိတ်ထိကဘာလက်ခီးတွေမကြာခဏတက်တက်ကြပါလေရှေးဟောင်းဖျားတွေဖြစ်တဲ့အတွက်တချို့နေရာတွေမှာချိန်မရွေးပြိုကျပျက်စီးနိုင်တယ်လို့ရှေးဟောင်းသူတေသနဌာနလက်ထောက်ညွှန်ကြားရေးမှူးဦးသိန်းလွင်ကပြောဆိုတဲ့အကြောင်းပကံလကိုကြည့်ရှုခန်းစားနိုင်မှုနေရာအစ်တွေကိုတိုးမြင့်ထားဖို့ရည်လဲသူတို့တွေစီစဉ်နေတယ်လို့ဆိုပါတယ်2019ခုနှစ်ကြာလို့ရှိရင် UNESCO ရဲ့က ကမ္ဘာရှိဟောင်းအမွေနဲ့ထိမ့်သိမ်းရေးဒေသဖြစ်တမတ်အောင်မြန်မာဘက်ကနေစူးစမ်းနေတာပါပုဂံဖျားတွေပေါ်တက်ခွင့်ပိတ်ပင်မှုကိုပြီးခဲ့တဲ့2016ခုနှစ်ဖေဖော်ဝါရီလကတည်းကစဖို့စူးစမ်းခဲ့တာပါအခုချိန်ထိတော့တက်ခွင့်မရှိတဲ့ဖျားအမိအပြည့်စုံနဲ့ထုတ်ပြန်ထားတဲ့အပိသက်ကန့်သက်ချက်တော့ထွက်မလာသေးပါဘူး2016ခုနှစ်ဩဂုတ်လမှာတော့ငလျင်တန်ကြောင့်ပုဂံရှိဟောင်းအဆောက်အဦ400ကျော်ထိခိုက်ပျက်စီးခဲ့ရပါတယ်
ကူကြောင်တွင်ကစူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်ကြောင်နားဆင်ရပြီးခုတခါတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ပို့ချမှာဖြစ်ပါတယ
်ဒီနေ့မင်းတင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာတော်ရရှိများအတိပါ HIND HIND ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကပိုက်ထူမြေဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းသပ်ရမှာ20ဆိုရင်လုံးဝအမြင်ကအကောင်းနာကိုဆိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအတုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကစီးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာကို view ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကပို့ချပေးနေတာဖြစ်ပါတယ်အခုတော့အင်္ဂါညဗီဒီယိုဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လဲတင်ဆက်မှာပါမြန်မာရွှေပြောင်းလူသမားတွေအိန္ဒိယနိုင်ငံတွေမှာဘာတွေရင်ဆိုင်နေရတယ်လဲဆိုတာနဲ့ပတ်သက်ပြီးကိုသားညွန်ဦးကဆွေးနွေးတင်ဆက်ထားတာပ
ါမင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာရွှေပြောင်းလူသမားရေးဖြစ်ပါတယ်အင်းကြီးထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများဒီတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်နှကင်နေကြတဲ့နေရာမှာအခုရပိုင်းတွေအတွင်းအထူးဖြစ်ထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပြီးတဲ့နောက်ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာပါတယ်။ဒါကြောင့်မို့မြန်မာလူသမားတွေရဲ့နေထိုင်လုပ်ကံရေးပို့ပြီးတော့ခက်ခဲလာပါတယ်။အင်းကြီးနိုင်ငံတွေမှာရှိတဲ့ဒီမြန်မာရွှေပြောင်းလူသမားတွေရဲ့ရည်တွယ်သက်ဆိုင်ရာမြန်မာအာဏာဝင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပေးနေပါလဲ။ဘာရီဆောင်ရပေးနိုင်မှုအတွက်လူသမားတွေဘက်ကရောမျှော်လင့်နေပါလေအခုဒီတိုင်းဒီလက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမလူကတော့ဦးကျော်တောင်းမဦးကျော်တောင်းကတော့ဒီမြန်မာနိုင်ငံသားများအသင်းဒီထိုင်းနိုင်ငံမှာခြေစိုက်တဲ့အဖွဲ့အစည်းကပါဒီမြန်မာနိုင်ငံလူသမားကြီးရာကိစ္စနဲ့ပတ်သက်ပြီးတော့အကူအညီဆောင်ရပေးနေသူဖြစ်ပါတယ်နောက်တစ်ခုကလည်းမတ်တက်ဦးမတ်တက်ဦးကလည်းထိုင်းနိုင်ငံခြေစိုက်တဲ့ဒီလူသမားကြီးအကူအညီဆောင်ရပေးနေတဲ့တကြွလူရှားသူတူပါနောက်တစ်ယောက်ကတော့ဦးတီဟမောင်မောင်သူကတော့မလေးရှားမှာခြေစိုက်တဲ့မြန်မာလူရွှေပြောင်းလူသမားတွေကိုကူညီပေးနေတဲ့ပုဂ္ဂိုလ်သူတူပါသူတို့သုံးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးလူတွေဆိုပြီးတော့ရှင်တော်များတယ်လီဖုန်းနံပါတ်တွေစာတွေပို့ထားပါတယ်ကျွန်တော်တို့အချိန်ကတ်သက်ချောက်မလို့အကုန်လုံးတော့ခေါ်ယူနိုင်မှာမဟုတ်ပါဘူးကျွန်တော် ျွန်တော်ခုဒီပင်တိုင်းဆွေးနွေးမဲ့သုံးဦးတည်းကပထမဆုံးဥကျော်တောင်းကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာဥကျော်တောင်းကြားပါလား
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဥကျော်တောင်းအခုထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပဲဒါပေမဲ့လက်ရှိတော့ဆိုင်းငံ့ထားတယ်လို့သဘောကျွန်တော်သိရပါတယ်ခင်ဗျာမြန်မာရွှေပြောင်းလူသမားတွေနဲ့ပတ်သက်ပြီးတော့တော်များလုံရင်မြန်မာနိုင်ငံနဲ့ပြန်နေကြတယ်မြန်မာတန်ယုံနဲ့လည်းဥကျော်တောင်းကဆက်ဆက်ရှိရဆိုတော့မြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများအကူအညီဆောင်ပေးနေတာရှိပါလဲ
23ရက်နေ့ကနေဒီနေ့ဒီချိန်ထိထိုင်းနိုင်ငံနှံ့ပြားမှာပိတ်ဆိတ်တဲ့ခြောက်ဝဲဖမ်းဆီးနေတယ်ပြီးခဲ့တဲ့3ရက်လောက်ကထိုင်းမြန်မာနိုင်ငံနိုင်ငံအစည်းအဝေးဒါအပြင်ဒေါအောင်ဆန်းစုကြည်ကရန်ကုန်ခြေစိတ်ထိုင်းတန်မကိုခေါ်ပြီးတော့မေတ္တာရခံတိုင်းကြောင့်ရဲပေါင်း120ဒီဥပဒေတွေကိုယာယီရဆိုင်းထားဖို့အတွက်သဘောတူညီချက်ရှိတယ်ဒါကြောင့်မလို့ဒီထိုင်းဝန်ကြီးချုပ်က120နောက်ထပ်တယ်လို့ကြေညာပြီးကြေညာတော့ညာလည်းပဲကျွန်တော်တို့နေထိုင်တဲ့ဘန်ကောက်မဟာဆိုင်မှာဒီနေ့ဒီချိန်ထိဖမ်းဆီးသူဝယ်ရှိသေးတယ်ကြဆိုတော့ဒီဒီကပြန်သွားတဲ့မြန်မာအလို့သမားတွေကိုကော့တောင်းရင်းနှောင်းနေကြမြောက်ဒီမေးထောင်းနေကြကမြန်မာလူမှုအသင်းအဖွဲ့တွေ NGO တွေနဲ့မြန်မာအာဏာပိုင်တွေတတတအားကူညီပို့ဆောင်နေတာတွေကိုတော့ဝန်တာဖြူခွေရတွေ့ရတယ်ဗျဒါပေမဲ့ဒီကဟိုထက်ခွာနေတဲ့အလုံသမားတွေဘယ်လိုသွားကြလဲဆိုတော့ပွဲစားတွေကတချင်းနောက်ပြီးတော့ထိုင်းလာဝကတွေကတချင်းဘန်းငွေ3500ကနေ6000အထိပေးနေရတယ်ဆိုတာအကုန်လုံးလည်းသိကြကြားကြမလို့ထင်ပါတယ်ဗျအမေရိကကမြန်မာတိုင်းဟုတ်နဲ့မြန်မာလူ့သမုတ်ဝန်ကြီးဌာနဟာထိုင်းနိုင်ငံတည်းကမင်းတို့တွေထွက်သွားကြတော့ဝါပါမီးတွေမပြည့်မစုံတစ်ထည်မပြည့်မစုံတဲ့လူတွေတရားမဝင်တဲ့လူတွေပြန်သွားကြတော့လို့ပြောတယ်တပြိုင်တည်းချင်းမှာပဲတရားဝင်ဟိုရုံးစာအမှတ်တရစိတ်လက်မှတ်ထိုးတာတွေကြုံတရားမပါရှိပေးနဲ့မြန်မာတိုင်းဟုတ်လူ့သမုတ်တိုင်းရရှိဆိုတဲ့တံမေကလေးနဲ့26ရက်6လပိုင်းကစာရတောင်ထွက်ခဲ့တယ်မီဒီယာတွေမှာလည်းတက်ခဲ့တယ်ဒါပေမဲ့တရားဝင်တဲ့အလို့သမားတွေလွတ်လွတ်လပ်လပ်ဒီကားမှတ်တိုင်တွေယထာမှတ်တိုင်တွေဥပမာပတ်သက်ဖို့ရှိတဲ့လူတွေဆိုလို့ရှိရင်လည်းလင်းရင်ကနေပြန်လို့ရအောင်အဆင့်ကြီးမြန်မာတို့ရဒီဥပမာနိုင်ငံခြားရေးဝန်ကြီးဌာနနဲ့အလို့သမားဝန်ကြီးဌာနတို့ကစနစ်တကျပြင်ဆင်ဖို့လိုသေးတယ်ဗျ
ဟုတ်ကဲ့ခင်ဗျာဦးကျော်တောင်းလီလိုင်းပေါ်မှာခဏနေပေးပါကျွန်တော်မသက်သက်ဦးတဆက်တည်းမေးချင်ပါတယ်ခုညဦးကျော်တောင်းကတချို့လူဝတ်ချက်လေးပြောတယ်မသက်သက်ဦးအမြင်ကရောအလို့သမားတွေအခုလိုပြဿနာတွေဖြစ်နေရဖမ်းဆီးတွေဖြစ်နေတယ်သူတို့ပြန်ဖို့ခက်ခဲတွေကြုံနေရတယ်ဒီချင်းဒီမှာမြမအာနာဝင်ဒီဘက်ကဘာတွေလုပ်ပေးနိုင်မယ်လို့ထင်လဲဘာတွေလုပ်ပေးနိုင်မယ်လို့မျှော်လင့်ထားပါလဲ
ဟုတ်ကျွန်မတို့လည်းအဲ့ဒါကိုစောင့်ကြည့်နေပါတယ်အလုပ်ကမတွေကဒီသူ့အဲထိုင်းနိုင်ငံရဲ့ဥပဒေရှိလို့သူတို့တွေကဒီချက်ယုံအလုပ်ယုံကနေအလုပ်ရှင်တွေကအလိုမရှိတော့ဘူးဆိုတော့သူတို့အလုပ်ထွက်ခဲ့တယ်ဒါပေမဲ့ဒီလိုအလုပ်ထွက်ခဲ့တဲ့အခါမှာအဲလုံအားခတံမိုးတွေကလည်းရတဲ့အခါရတဲ့အလုပ်ကမရတယ်အပြေဝမရတဲ့အလုပ်ကမလည်းမရသွားဘူးဒါပေမဲ့ဒီအိမ်ပြန်ခရီးကိုအလုတ်သမားအနေနဲ့ပေါ့နော်သူတို့ရဲ့ကားခအနေနဲ့ဆိုလဲ BIB ကားခ600ဆိုလဲသူတို့တက်နိုင်လိမ့်မယ်ဒါပေမဲ့ပေါ့နော်ဒီကားခကိုဘယ်လိုပဲတက်နိုင်ညီညီဝါဖြစ်ချောင်းဆိုတဲ့အထောက်ထားမရှိတဲ့အတွက်ကားလက်မှတ်ရောင်းတဲ့လူတွေကလည်းကားလက်မှတ်မရောင်းရဲတော့ဘူးမရောင်းပေးကြဘူးပေါ့နော်အဲ့ဒါအခါမှာမြန်မာတန်ရုံးကဒီအလုတ်သမားတွေအတွက်မြန်မာနိုင်ငံသားတွေဖြစ်ပါချောင်းဆိုရဲကျူးချင်းထောက်ခံတာမျိုးကိုသူတို့မပြုလုပ်နိုင်ဘူးဆိုရင်လေအလုံးလွှမ်းချုပ်နိုင်မဲ့ဒီမြန်မာနိုင်ငံသားတွေအခုလိုအခါမှာဥပဒေရပြန်တာတွေမှာဆိုရင်ဒီလိုရှားမှာဆိုပတ်စံတောင်းတဲ့အဖွဲ့အစည်းတွေပတ်စံတောင်းတဲ့ဌာနဆိုင်ရာတွေဒီကိုမလိုလားဘူးအဲ့ဒါမျိုးတွေကိုကင်းရှင်းစေဖို့အတွက်ထိုင်းနိုင်ငံရဲ့အစိုးရနဲ့ညီနိုင်စည်းဝေးဖို့တော့လိုအပ်မယ်ထင်တယ
်။အဲကျွန်တော်ကိုတီဟမမောင်လေးမြင်ကြပါလေကိုတီဟမမောင်ကတော့မလေးရှားမှာခြေဆိုင်ပြီးတော့လူသမားရေးဆောင်ရွက်နေသူဆိုတော့အခုလိုထိုင်းဘက်မှာဖမ်းဆီးနေဖြစ်နေပြီးမြန်မာလူသမားတွေရွှေ့ပြောင်းနေတာပြန်ပြီးတော့ပြန်လာတယ်ရွှေ့ပြောင်းနေတာဆိုတော့ဒီအလုပ်သမားတွေမလေးရှားနိုင်ငံဘက်ကရောရောက်လာနိုင်ခြေရှိလားမလေးရှားနိုင်ငံထဲမှာရောအခြေအနေဘယ်လိုရှိပါလဲခင်ဗျာ
အဲကျွန်တော်တို့ဒီမလေးရှားဘက်ကတော့လာဖို့အစီအစဉ်မရှိတော့ဘူးလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့နေဆက်ဒီမှာလုံခြုံရေးတွေလည်းတော်တော်လေးချထားတဲ့အတွက်ဒီဘက်ကိုကူးလာဖို့တော့ဘယ်လိုမှမဖြစ်လာနိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့လက်ရှိမလေးရှားနိုင်ငံထဲမှာရှိတဲ့မြန်မာအလုပ်သမားတွေအခြေအနေကရောဘယ်လိုရှိလဲ
ဒီဘက်ကမလေးရှားမှာရှိတဲ့မြန်မာအလုပ်သမားတွေတော့စိုးရိမ်ပူပန်မှုတွေတော်တော်များများရှိနေတာတွေ့ရတယ်ပေါ့နော်ကျွန်တော်တို့ဇူလိုင်တရနေ့ကစပြီးတော့အဖမ်းစည်းတွေစလိုက်တဲ့အားမှာဟိုနေရာတော်တော်များများသူ့ဒီ state တွေတော်တော်များများနေမှာဖမ်းတဲ့အခါကျတော့အဲမြန်မာတွေလည်းတော်တော်လှုပ်ဖြစ်သွားတယ်ပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အချိန်မှာဒီနေ့နောက်ထပ်အဲဒီမလေးဆိုးရနေပြီးတော့ကြီးညာရဲတခုတတ်ထုတ်တယ်ပေါ့နော်အဲ့ဒါကနယ်မြေ16ခုမှာအဲသူတို့ immigration ကဖုန်းနံပါတ်တွေပေးထားတယ်ဒီကတော့နိုင်ငံသားတွေကိုသူနှိုးဆော်ထားတယ်မိမိပတ်ဝန်းကျင်မှာတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေရှိခဲ့လို့ရှိလို့ရှိရင်တို့သတင်းပေးပါဆိုပြီးတော့
ဟုတ်ကဲ့
ငကိုခေကာလာနဲ့ဆိုရင်တော့နည်းနည်းလေးကွဲပြားပြီးတော့အခုပို့ပြီးတော့
ဆူဆူဝါနေတာဟုတ်တော့ညီရတယ်ခင်ဗျာဟုတ်ကဲ့ကိုတရားမမောင်မတတ်တူဥကြောင်းတောင်လေးလိုင်းပေါ်မှာခဏနေပြီးပါအောင်တော့ရှင်တွေကိုလှည့်ပေးကြပါလေကျွန်တော်ကိုမောင်မင်းထိုက်အရင်ဆုံးဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာတူတူတူပေါ့ဟိုဒီထိုင်နိုင်ငံမှာပန်းရုံပန်းရှိနေပဲလေရှိနေပြီမဲ့လေတတိမတူတာရှိပါတယ်ခင်ဗျာအဲ့ဒါတွေဘာလို့ဖြစ်နေလဲဆိုရင်တတိတွေနဲ့တတိအိမ်မှာအလုပ်လ
တို့ရအစင်လိုက်ရှေ့ကြောင်းကြပါတယ်ခင်ဗျအဲ့ဒီအချိန်ခါမှာလက်ရှိတတိတရားဘာကြောင့်ထုတ်လို့မရပါဘူးခင်ဗျမပေးကြပါဘူးတချို့တတိတရားတော်တော်များများတတိဟာအစ်လူတယောက်ကိုတော့လိုလားပါတယ်ထွက်သွားမဲ့လူကိုဘာကြောင့်ထုတ်ပေးလို့ဆိုအလွန်ခက်ခဲပါတယ်ခင်ဗျအဲ့ဒါကိုမြန်မာနိုင်ငံမှာရှိတဲ့အလုပ်သမားကြီးဆောင်ရွက်နေတဲ့လူတွေကညီများတက်နိုင်မလားပေါ့နော်အခုလက်ရှိပြန်နေတဲ့လူတွေမှာလည်းအမျိုးမျိုးဒုက္ခတော့ရောက်နေကြတယ
်ဟုတ်ကဲ့ကျွန်တော်ဆက်ပြီးပြပါမယ်အခုနောက်ကိုဝင်းနိုင်ကျွန်တော်အလှည့်ပေးချင်ပါတယ်ကိုဝင်းနိုင်တို့တော်တော်လေးဆွေးနွေးမေးမြန်းလို့ရပါတယ
်ကျွန်တော်တို့အခုထိုင်းနိုင်ငံမှာအဖမ်းဆီးတွေများနေတဲ့အချိန်မှာမြန်မာတန်ရုံအနေနဲ့ရှေ့တုန်းကနေဆိုမမရက်တည်ပေးတင်ပါတယ်အိမ်ပြန်မဲ့လူတွေတော့အဓိကအားဖြင့်ကားလက်စီစဉ်ပေးတင်ပါတယ်အိမ်ပြန်နေတော့မှလမ်းစိမ်းမရှိတဲ့လူတွေတပုံကြီးပါပဲ
ဟုတ်ကဲ့
တော့မြန်မာအလုပ်သမားတွေစီကကျွန်တော်တို့လူဟောင်းတွေလည်းတချို့အပြောင်းလဲတစ်ခုကြောင့်ဘက်တီကြောင်းသွားတဲ့အချိန်မှာပတ်စံတစ်ထောင်စီထိုင်းဆိုးရနေကျွန်တော်တို့စီကဖြတ်ထားတာရှိပါတယ်။အဲ့ဒီပတ်စံတွေကိုလည်းမြန်မာတန်ရုံကလူတွေကပြန်ပြီးတော့တောင်းပေးစေခြင်းနဲ့ဆန္ဒတော့ရှိပါတယ်။မြန်မာတန်ရုံအနေနဲ့ကျွန်တော်တို့စမတ်ကတ်တွေအခုလက်ရှိထိုင်းဆိုးရအခုညနေပိုင်းမှာပဲနှစ်လဖြတ်တိုးပေးတဲ့အတွက်6လအဖြစ်တက်မှတ်ပေးလိုက်တဲ့အချိန်မှာမြန်မာတန်ရုံကစမတ်ကတ်တွေ Facebook ဆောက်သွားထုတ်တဲ့နေရာမှာကျွန်တော်တို့တွေကဗာဖြစ်လဲဆိုတော့အချိန်ကြီးကုန်ပါတယ်။လူတွေတော်တော်ပင်ပန်းကြပါလေ။ပတ်စိုးတရက်ကိုလာရိုက်တဲ့အချိန်မှာလူကြီး600လက်သိန်းခံတယ်။ပြန်ထုတ်ပေးတဲ့အချိန်မှာလူကြီး100ပဲလက်ပြန်ထုတ်ပေးနိုင်ပါလေ။အခုလက်ရှိစာအုပ်ကြပြီးသားလူကဒီနေ့နဲ့မှဆို3000လောက်ရှိပါပြီ။တရက်တရာနှုန်းမှာတစ်လမှ3000ပဲထွက်မှာပါ။လူကြီး3000ကြပြီးသားလူတွေဟာဆိုရင် 10 လလောက်စောင့်ရမယ်။တင်လုံးကလည်းနောက်ထပ် 4 လလောက်ကြပြီးတော့မှအခုစာအုပ်ထွက်တဲ့အချိန်မှာ 10 လလောက်ထပ်စောင့်ရမယ်နေသားဖြစ်နေပါလေ
။ဟုတ်ကဲ့ခင်ဗျ။အဲ
့ဒီစမတ်ကတ်ကိစ္စလေးကိုတော့မြန်မာတန်ရုံအနေနဲ့နည်းနည်းပြန်လဲစဉ်းစားပြီးတုံးတက်ပေးစေချင်လို့တော့ယခုချိန်မှာကျွန်တော်ပြောပြပြမ
ယ်။ဟုတ်ကဲ့ကိုဝင်းနိုင်ကတော့သူရဲ့ဆွေးနွေးချက်ကအဓိကတော့မြန်မာတန်ရုံကိုတိုက်တွန်းတော့မြန်မာတန်ရုံသက်ဆိုင်ရာတာဝန်ရှိတွေကြားနိုင်မယ်လို့မျှော်လင့်ပါတယ်။အဲခုနကပထမဆွေးနွေးသွားတဲ့မောင်မင်းထိုက်ကတော့ကိုမင်းထိုက်ကတော့သူကဒီအလုတ်လုတ်ကန်ခွင်းကတ်တည်ရှိပြီးမဲ့လေအလုတ်ရှင်တွေရဲ့လက်မခံသူတို့အလုတ်ရှင်ပြောင်းလာလက်မခံလို့တဲ့ကိစ္စတွေနောက်တခြားပြဿနာတွေကိုဘာတွေလုတ်ပေးနိုင်မလဲတဲ့ဥကြောတောင်းတို့ကတော့လက်ရှိကူညီပေးနေတော့ဘာတွေများလုတ်ပေးနိုင်မလဲခင်ဗျ။
သူတို့ကမေးတယ်ညီကိုမေးသွားတယ်လို့တန်းဟိုပါတတိဟောင်းကနေပြီးတော့ထွက်ခွာခွင်းစာရွက်တွေထုတ်ပြီးမှတတိဟောင်းကလက်ခံတယ်သို့တော့ခုလက်ရှိဒီပြောင်းလဲခြင်းသုံးနေတဲ့မူဝါဒရတတိဟောင်းစီကစာရွက်စာတဲ့မလို့တော့ဘင်းနဲ့ဒီလက်ရှိအစ်လက်ခံမဲ့တတိကနေပြီးတော့တက်ဆိုင်ရလုံသမဝန်ကြီးဌာနရုံးချဟန်ငန်းပေါ့နော်အဲ့ဒါကိုသွားပြီးတော့မှဒီလုံသမဒီကျွန်တော်ရဲ့လုံသမဖြစ်ပါတယ်ဆိုတာနဲ့ကြိုင်တယ်တတိပြောင်းချွေပြီးတော့ဖြစ်တော့မှဖြစ်ပါတယ်ကြနောက်ပြီးတော့စစ်တော်ပြောတဲ့ညီကိုရဲ့စကားကိုကျွန်တော်ပြောချင်လို့ရှိရင်ကျွန်တော်တို့ဒီလိုသမားအကူအညီဆောင်ရွက်တဲ့လူတွေဟာထိုင်းနိုင်ငံဥပဒေကြောင်းအရကျွန်တော်တို့ကတရားဝင်မှောက်ပုံတွေမရှိဘူးဗျ။ဒါပေမဲ့အဲဒီမှာပဲကျွန်တော်တို့အရင်အမတ်ကြီး30လောက်ကတော့တိုင်းဝါလူ့သမားအကူအညီဆောင်ရွက်ကော်မတီဆိုပြီးတော့တရားဝင်အသင်းမှပြုပြီးတော့မှကျွန်တော်တို့ထိုင်းနိုင်ငံထဲမှာဟိုမတော်တဆတည်ဆုံးမှုဖြစ်ပြီးဘလို့ကိစ္စရာကြောင်းမျိုးကြောင်းပဲလူ့သမားတွေရဲ့ပြည်ထောင်စုတိုင်းကိုကျွန်တော်တို့ကဟိုမြန်မာတိုင်းရုံးလူ့သမားအကူအညီဆောင်ရွက်ကော်မတီကပါဆိုတဲ့အဲဒီအချိန်ဝါနဲ့တိုင်းရုံးရဲ့အချိန်ဝါနဲ့ကျွန်တော်တို့ဟာလွတ်လွတ်လပ်လပ်အတော့ရောက်ပြီးတော့မှအကူအညီနိုင်ခွင့်ရှိတယ်ဗျ။အာဒီနေ့ဒီချိန်မှာအာတော့အဲ့ဒီအခင်အချင်းမျိုးမဟုတ်ဘူးဗျ။ကျွန်တော်တို့ကိုဒီပင်လေကျွန်တော်တို့ဒီဟိုအချင်းပြေခြားခြားမှုတွေနဲ့ပတ်သက်ရဖြစ်ကြီးဟိုဒီလွှဲချွန်နေတဲ့ဟို MOU line ကြောင့်ရဖြစ်ကြီးကျွန်တော်တို့တရားတိတိခေါခေါအလုပ်လာတဲ့အတွက်ဟိုအပြန်အလှန်ဒီပင်လေဟိုကျွန်တော်တို့တရားအာဆွေးဆိုခံရတာတွေရှိတယ်။အမှုဖွင့်ခံရတာတွေရှိတယ်။ဟိုမချက်မကြောက်ပြောရမယ်ဆိုလို့ရှိရင်အဲ့ဒီတန်ရုံးအာနာပိုင်တွေနဲ့ပွဲတော်တွေကဒီပင်လေကျွန်တော်တို့ကိုဟိုဖန်းခိုင်းလို့ကျွန်တော်ကိုယ်တိုင်အဲဒီဧပြီလ၄ရက်နေ့ကဖန်းခံခဲ့ရတယ်ကြဆိုတော့ညီကိုရေးကျွန်တော်တို့အလို့သမားကူညီဆောင်ရွက်တဲ့လူတွေနဲ့ဘာလို့ပါညာလို့ပါဆိုတော့အတွေ့အကြုံတွေကိုပဲကျွန်တော်ပြောပြနိုင်မယ်ညီကိုတို့ဖြစ်နေတဲ့နေရာကိုကျွန်တော်တို့မှကိုယ်တိုင်လာရောက်ပြီးတော့ဒီနေ့အချိန်ကမှဘာမှမလုပ်ပြနိုင်ဘူးကြဒါပေမဲ့ကျွန်တော်တို့ဟိုကုန်ခဲ့တဲ့2016ခုနှစ်ဟိုဒီဇွန်လ25ရက်နေ့ကမေတောင်ဆန်းစုကြည်လာတုန်းကတောင်းဆိုလိုက်တဲ့အတွက်ဒီမြန်မာတန်ရုံမှာတော့ဟိုအလုပ်သမားတန်ရရှိ9ရက်ရောက်နေတယ်ဆိုတော့ဖုန်းနံပါတ်တွေနဲ့တော့ကြေညာထားတယ်သူတို့တွေဘယ်လောက်ကူညီဆောင်ရမလဲဆိုတာကိုတော့သူတို့ကိုပဲတရားဝင်အဲဟိုကူညီတောင်းကြပါလို့မိတ္တရာခန့
်အလုပ်သမားတွေအခုပြဿနာမှာကူညီဆောင်ရပေးနေတဲ့အခါမှာကြုံရတဲ့အခက်အခဲကြုံရတဲ့အခြေအနေတန်ရုံနဲ့ဆက်ဆံရေးမှာဆက်ဆံရေးကောင်းမကောင်းဒီခြေအနေဘယ်လိုများသုံးသပ်မိပါလဲ
မနေ့ကအမေတော်အောင်ဆန်းစုကြည်ထိုင်းနိုင်ငံလာသွားပြီးရဲ့နောက်မှာဆိုရင်
high anabai ni ne thau lan yi ri ya jama ro lu taya ma wen ne di lou tama ku ni ni de cbo lu a phwe ri go ma paung tin ma shi tha de a phwe si ri go thau lan ma de mi nyan na ba mi nyan na le myo song ma be phone ne mi lai phe mi ya ma shi de le phe yong khan be ma le bo a myo myo mi ba de naw pi yin jama ro ko dai nga a lou tama le let ပြတ်သွားတဲ့အလုကမာဖြစ်စီခြေတော့ပြတ်သွားတဲ့အလုကမာဖြစ်စီလူမှုစုလုံးရေးရုံးမှာရော်သေးရဖို့ကျမတို့ကသွားပြီးရှောက်ပေးတယ်ဆိုရင်ကျမတို့ကိုစစ်မေးပါတယ်ရုံးနေရလဲအဲ့ခါကျတော့ကျမတို့ကပြဿနာတစ်ခု case တစ်ခုရှိတိုင်းတန်ရုံးမှာဒီ case ကိုကျမတို့လုတ်ပါမယ်အလုကမာကိုလည်းခေါ်ပါတယ်ခံရရတဲ့အလုကမာကိုလည်းဒီ case ကိုကျမတို့လုတ်ပါမယ်ဒီ case ကကျမတို့ကိုဆာရဲဆာနန်းတစ်ခုထုတ်ပေးပါထောက်ခံပေးပါဗောနော်အဲ့လိုမျိုးနဲ့ကျစ်တခုရှိတိုင်းမြန်မာတန်ရုံအလုကမာပန်ရာရှိမှာထောက်ခံတာတကယ်တော့ယူရပါတယ်အဲ့ဒီလိုမျိုးနဲ့ပဲကျမတို့မှာအလုကမာကြီးကိုဖြည့်ရှင်ရတာတော်တော်ခက်ခဲပါတယ်နောက်ဆိုလိုတိတ်တိတ်အဲ့လိုမျိုးဖြစ်လာတဲ့အခါကျမတို့မှာဘာတွေကူညီနေလဲဆိုတာကျမတို့မှာတပ်ပုံတွေရောမတင်ရင်အောင်သူတို့တိတ်တိတ်နဲ့ကူညီရပါတယ်ဘာလို့ကျမတို့ထိုင်ထောက်လမ်းကြီးလားထိုင်ထောက်လမ်းကြီးတရင်ပေးလားမသိဘူးအများအားစုံစမ်းနေ location ဆိုတာလုံးဝမဖွင့်ရအောင်ကျမတို့မှာအများအားပိတ်ထားရတယ်ခံရှိပါရဲအဲ့တော့ကျမတို့လည်းထိုင်းနိုင်ငံမှာအလုပ်သမားတွေကိုကူညီရဲဆိုတာဘယ်သူမှလည်းလက်ကမပေးထားပါဘူးကျမတို့ကကိုဝန်ကြာကိုတစ်ဖက်တစ်လမ်းကအလုပ်လုပ်ပြီးတော့ကျန်တဲ့တပတ်မှ၃ရက်အလုပ်လုပ်ပြီး၂ရက်ကိုကျမတို့ကအလုပ်သမားအရေးအတွက်ရုံးခွင့်တဲ့ရက်တွေကိုရုံးတွေကိုပြေးပြီးအလုပ်လုပ်ရတာလည်းဖြစ်ပါတယ်ဒါပေမဲ့ဟိုကျမတို့အတွက်မအာမခံပေးနိုင်မဲ့ဒီတန်ရုံးကနေကျမတို့ကိုအတိမတ်ပြုတဲ့ကော်မတီတရရေလို့ရှိထားခဲ့တယ်ဆိုကောင်းပါတယ်ဒီကော်မတီကဖွဲ့မယ်နဲ့တကယ်အကောင့်ထဲမပေါ်ဖြစ်တာတော့ကျမတို့သတိပြုထားပါတယ်ရှင
်ကျွန်တော်တော့ရှင်တူကိုလှည့်ပေးခြင်းပါလေကိုလာမင်းတူတူတုတ်လေးဆွနွေမင်းမြောက်လို့ရပါတယ်ချင်းလေးတိတ်မရတော့ဘူ
းပါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှေ့ပြောက်မြန်မာလောက်သမားတွေကိုအစိုးရအနေနဲ့အပြေဝအကာအကွယ်ပေးပြီးတာဝန်ယူပေးစီခြင်းနဲ့ပေါ့နော်အခုလက်ရှိတိုင်းနိုင်ငံမှာမြန်မာလာဝကမ္ဘောဒီးယားအလုပ်သမားများစွာရှိနေကြပါတယ်ဒီအချိန်မှာမြန်မာလောက်သမားတွေကအနိုင်ကျင့်ခံရဆုံးဒုက္ခရောက်ဆုံးအမြင်ခံရဆုံးဖြစ်နေပါတယ်။ဘာကြောင့်ဒီလိုဖြစ်နေရလဲဆိုတော့ကျွန်တော်တို့အစိုးရကကျွန်တော်တို့ကိုအကာအကွယ်မပေးလို့ပဲမပေးလို့ပါပဲ။တန်အမတ်တွေကတော်ပြီးခံထားတယ်နဲ့ဒါပေမဲ့ဒီတန်အမတ်ထဲမှာကတကယ့်ကိုအလောက်လောက်တဲ့တန်အမတ်ကပါမလာဘူးဗျ။တကယ့်ကိုအလောက်လောက်တဲ့တန်အမတ်နှစ်ယောက်ဆိုလို့ရှိရင်ဒီမြန်မာလူ့သမားတွေကိုကုညင်နေပါတယ်။ဒီမြန်မာနိုင်ငံကတင်သွင်းတဲ့ MOU အလောက်သမားတွေဆိုလို့ရှိရင် MOU အလောက်သမားတအုပ်ကိုတသိန်းခွဲတာသတ်မှတ်ထားပေမဲ့အခုလက်ရှိအချိန်မှာအဲ့ဒီတသိန်းခွဲနဲ့လုတ်ပေးပါသလားအဲ့ဒါကိုလည်းစဉ်းစားဖို့လိုပါတယ်ဒီကေကျွန်တော်တို့မြင်းမြန်ရောက်တော့ကတော့ဒီ5သိန်း6သိန်း9သိန်းပေးပြီးတော့လာရတယ်ဒီထက်နိုင်ငံရောက်တဲ့အချိန်မှာလည်းဘတ်နောက်ထပ်8000 7000 9000 1000 ठी ပေးနေရပါတယ်ခင်ဗျာဒီအခုကျွန်တော်တို့ပန်းရောင်ပန်းနဲ့စီအိမ်လုတ်တဲ့အခါမှာလည်းကိုယ့်ဟာကိုလွှဲပွားလုတ်တဲ့အခါကြာလို့ရှိရင်ကျွန်တော်ကဆိုလို့ရှိရင်3လပိုင်းမှာပွားလုတ်တာပေါ့နော်3လပိုင်းမှာသူကအဲ့ဒီစီအိမ်ရောင်းကတောင်းဝရှိတဲ့လူကကျွန်တော်ကိုဘယ်နဲ့မှသိရှင်းနေဆိုတော့3လရှိမှလည်းခင်ဗျာချောလာမဲ့တကယ်နဲ့မှလာခဲ့ပါတယ်အမေကပွေးစားနဲ့လုပ်တဲ့လူတွေကြားလို့ရှိရင်ဒီနေ့လောက်ရင်ဒီနေ့ရတယ်ကိုကဘောလုံးလို့ရှိရင်ကိုလာမင်း
ဖြတ်ပြီးပါတော့ချင်းလေ
းအကြောင်းအရာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုလာမင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီအကြောင်းအရာနဲ့ပတ်သက်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်တမ်းဆွေးနွေးစရာတွေကတော့အများကြီးပါကျွန်တော်အချိန်လေးဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဦးကျော်တောင်ကိုတီဟမောင်မောင်မတ်တက်ဦးနဲ့ခြားပါဝင်ဆွေးနွေးသူတွေနောက်နားထောင်နေတဲ့သူတို့ရှင်အားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတရရဲ့လေးလိုက်အစီအစဉ်ကိုဒီမှာပဲရနာခွင့်ပြီးပါ
ကိုယ်တိုင်ညူဆွေးနွေးတင်ဆက်သွားတဲ့အင်္ဂါည VOA တိုင်းလေလံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်တန်ကဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
2014ခုနှစ်ဟာ ISIS အဖွဲ့ရဲ့မူအကောင်ဆုံးကာလဖြစ်ခဲ့ပါတယ်အဲ့ဒီနှစ်ဇွန်လထဲမှာလူဦးရေ2,000+ ရှိတဲ့မွန်ဆူမြို့ဟာ ISIS လက်အောက်ကိုရောက်ခဲ့ပြီးISIS အဖွဲ့ကားဆောင်အဘူဘကာဘဂဒါဒီကမော်ဆူရဲ့မြို့ဟောင်းနေရာမှာရှိတဲ့အယ်နူရီဘလီဂျီကနေအစ္စလာမစ်နိုင်ငံအဖြစ်တည်ညာခဲ့တဲ့အကြောင်း ISIS အဖွဲ့ကိုတံပြန်ချေမှုန်းရေးဆိုင်ရာကမ္ဘာတဝန်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့တမရရဲ့အထူးကိုယ်စားလှယ်မက်ဂေါကပြောပါရယ်အောင်ပွဲတွေချင်းချင်းတဲအောင်ဇက်တိုက်ရလာခဲ့ပြီးတဲ့နောက်ယုံကြည်ချက်လွန်ကဲလာကြပြီးကမ္ဘာတစ်လွှားကနိုင်ငံသားတိုက်ခိုက်ရေးသမားတွေနဲ့အတူ ISIS အဖွဲ့ဟာအီရတ်နိုင်ငံဘက်ကိုစတင်အခြေချပါရယ်2014ခုနှစ်ကုန်ပိုင်းမှာ ISIS အဖွဲ့ဟာလေဗနွန်ကိုဖျက်ပြီးအီရတ်နဲ့ဆီးရီးယားနိုင်ငံတွေကိုထိန်းချုပ်ထားခဲ့ကြောင်းအထူးတန်ကိုယ်စားလှယ်ကပြောပါရယ်ပြည်သူတွေတန်းနဲ့ချီးပြီးနေထိုင်နေကြတဲ့ဆီးရီးယားကရက်ကာနဲ့အီရတ်ကမူဆူမြို့ကြီးနှစ်မြို့ကိုထိန်းချုပ်ထားလိုက်ပြီးအဲ့ဒီမြို့ကြီးတွေကထွက်တဲ့ရေနံတဘာဝတံငွေအခွန် ရှေးဟောင်းပစ္စည်းတွေရောင်းတာပြန်ပေးဆွဲစတဲ့အလုပ်တွေကနေတစ်နှစ်ကိုဒေါ်လာတန်ပေါင်း1000ကျော်ဝင်ငွေရနေခဲ့ပါတယ်။ ISIS တံပြန်ချေမှုန်ရေးအမေရိကန်ဥဆောင်တဲ့ကမ္ဘာလုံးဆိုင်ရာညွန့်ပေါင်းတပ်ဖွဲ့ဟာ2014ခုနှစ်စက်တင်ဘာလကစပြီးလေကြောင်းတိုက်ခိုက်မှုတွေနဲ့အတူဆက်လက်ထိုးစစ်ဆင်ခဲ့ပါတယ်။ညွန့်ပေါင်းတပ်ဖွဲ့ဟာ ISIS တို့ရဲ့ခြေကုပ်စခန်းတွေကိုဖျက်ဆီးခဲ့ပါတယ်။လူသစ်စုဆောင်းလို့မရအောင်ပိတ်ပင်တားဆီးပါတယ်။နိုင်ငံခြားကတိုက်ခိုက်ရေးသမားတွေသူတို့ရဲ့ဝင်ငွေရပေါက်ရလန်းတွေကိုဖယ်ရှားနိုင်ခဲ့သလိုအင်တာနက်နဲ့လူမှုကွန်ရက်တွေကနေပြီးတော့လဲမဟုတ်မမှန်တဲ့ဝါဒဖြန့်သတင်းတွေဖြန့်ခဲ့ကြပါတယ်။အခုချိန်မှာတော့ဒေတာရင်းတပ်ဖွဲ့တွေဟာညွန်ပေါင်းတပ်ဖွဲ့ရဲ့ထောက်ခံကူညီမှုနဲ့ ISIS အဖွဲ့တွေတင်ယူထားခဲ့တဲ့အီရတ်ပိုင်မြေတွေက area 80ရာခိုင်နှုန်းကိုပြန်လည်တင်ယူနိုင်ခဲ့တာကြောင့်လူပေါင်း 1.9 သန်းကျော်ဟာနေရာရင်းကိုပြန်နိုင်ကြတော့မှာဖြစ်ပါတယ်။စီးရီးယားမှာလည်းအရင်က ISIS အဖွဲ့သိမ်းယူထားခဲ့တဲ့ area ရဲ့57ရာခိုင်နှုန်းကိုပြန်လည်သိမ်းပိုက်ထားနိုင်ပါပြီ။အခုလို ISIS အဖွဲ့ကိုနှိပ်ကွပ်နိုင်ခဲ့ပြီဖြစ်လို့ Islamic နိုင်ငံလို့ခေါ်ဝေါ်သမုတ်ခဲ့တာကလည်းမဟုတ်တန်ရာစကားထက်ဘာမှမပိုတော့ပါဘူးလို့လည်းအထူးတန်ကိုယ်စားလှယ် McGuire ကပြောပါတယ်။ကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုဟာတခုတည်းသောရည်ရွယ်ချက်ပေါ်မှာမူတည်ထားပါတယ်လို့အထူးတန်ကိုယ်စားလှယ်ကပြောပါတယ်။ISIS အဖွဲ့ကိုလုံးဝအုံတုံချေမှုန်းနိုင်ဖို့စီးစနစ်တကျနဲ့မဟာဗျူဟာတွေချမှတ်ထားပြီးအတိအကျလိုက်နာဆောင်ရွက်ခြင်းအပြင် ISIS တွေရဲ့ Islamic နိုင်ငံကိုဖျက်ဆီးနိုင်ခဲ့ပါတယ်လို့လည်းအထူးတန်ကိုယ်စားလှယ် McGuire ကပြောသွားခဲ့ပါတယ်ရှင
်။ American စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး VOA ရဲ့အာဘုံမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဗိုလ်တူနေ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတော့လိုင်းလိုမီတာ 19.25 ဒုကနေဖမ်းယူနာဆင်နေပါတယ်။အစီအစဉ်တွေအဆုံးမသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်။
တိုက်ချင်းပြဘယ်ရင်ုံကြီးဖြစ်ပုံရတဲ့ဒုံးကြီးဒီစင်းကိုမြောက်ကိုရီးယားကဆန်သက်ပြလွတ်ခဲ့တာကြောင့်ပေါ်ပေါက်လာတဲ့ကမ္ဘာလုံးဆိုင်ရာချင်းချောက်မှုကိုရင်ရက်ဆိုင်မှုရာကမ္ဘာလုံးဆိုင်ရာလှုပ်ဆောင်ချက်လိုအပ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့ညနေပိုင်းမှာပဲပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့အခုဒုံးကြီးဆန်သက်ပြလွတ်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီတကပိတ်အစည်းအဝေးတက်ကိုလည်းဒီကနေ့မှာကျင်းပနိုင်ချေရှိပါတယ်။ဇူလိုင်လ4ရက်အင်္ဂါနေ့ဟာအမေရိကန်ပြည်ထောင်စုရဲ့142မြောက်လွတ်လပ်ရေးနေ့ဖြစ်တာနဲ့အညီတနင်္ဂနွေလုံးမှာလွတ်လပ်ရေးနေ့အထိမ်းအခမ်းအနားတွေပျော်ပွဲရွှင်ပွဲတွေကျင်းပကြပါတယ်။အထူးသဖြင့်တော့လွတ်လပ်ရေးနေ့အထိမ်းအဖြစ်မီရှူမီဘန်နေပြဖောင်းမြေဝါရှင်တန် DC မြို့တော်ဘော့စတန်မြို့နယူးယောက်မြို့စတဲ့မြို့ကြီးတွေမှာလူကြိုးရေးအခြေအနေတွေကိုအထူးတင်ကြပ်ထားပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမာမင်းကြီးဖိလစ်ပိုဂရန်ဒီဟာဒီကနေ့နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပြင်ပြည်ထောင်စုအစိုးရဖွဲ့ဝန်ကြီးတချို့နဲ့ပါတွေ့ဆုံမှုရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတရားမဝင်ဝင်ရောက်လာခဲ့ကြတဲ့မြန်မာနိုင်ငံသားတွေကိုပြန်ပြီးခေါ်ယူဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကမြန်မာအာဏာပိုင်တွေကိုထပ်ပြီးတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းနဲ့ဝန်ကြီးချုပ်ရှေခ်ဟာစီနာတို့ဓာကံမြို့တော်မှာအင်္ဂါနေ့တွေ့ဆုံခဲ့ကြတဲ့ကအခုလိုတိုက်တွန်းခဲ့တာလို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာလို့သူတို့ကိုယ်သူတို့ခေါ်ဆိုတဲ့လူ3000ပဲမှတ်ပုံတင်ထားတာဖြစ်ပြီးမြန်မာပြည်ကဒုက္ခသည်4သိန်းကျော်ကိုခေါ်လုံးဝပေးထားတယ်လို့ဝန်ကြီးချုပ်ရှိတ်ဟာစီနာကဦးတောင်ထွန်းကိုပြောခဲ့တဲ့အကြောင်းတွေးဆမှုပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဟာစီနာရဲ့ပြန်ကြားရေးအရာရှိကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြကြပါတယ်။မတရားသိမ်းတဲ့ဆက်သမှုဥပဒေပေါ်မှာစက်ကွန်တင်တဲ့တရားစွဲခံထားရတဲ့သတင်းတော်သုံးဦးကရှမ်းပြည်နယ်မြောက်ပိုင်းတအန်းပလောင်လွတ်မြောက်ရေးတပ်ဖွဲ့ TNL စခန်းကိုသွားခဲ့တာမှာနမ်ဆန်းကစစ်တပ်စစ်ဆေးရေးခေတ်မှာကွန်ပျူတာယူပြီးသွားခဲ့တာဖြစ်တယ်လို့ DVB သတင်းဌာနအကြီးအကဲဦးအေးချမ်းနိုင်က VOA ကိုပြောပါတယ်။ထိုင်းနိုင်ငံမှာမကြာခင်ကအစ်စ်ထုတ်ပြန်ထားတဲ့လူသမားဆိုင်ရာဥပဒေစည်းကမ်းချက်တွေကြောင့်ဖမ်းဆီးရေးယူခံရမယ့်အရေးစိုးရိမ်ပုံမှန်ပြီးတောင်းတဲ့ချေရွှေပြောင်းလူသားတွေဌာနပြန်နေကြကြမှာပဲ။ထိုင်းစစ်ဆေးရကအထူးအမိန့်တက်ထပ်မံထုတ်ပြန်ထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမှအင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ3240 4950တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးအစဉ်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.